Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။မေလ3ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနံပါတ်19 25 30 minutes နဲ့လိုင်းနံပါတ်190တို့ကနေတရရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတရရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့အတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့ကပ္ပစာနေစဉ်လွတ်လပ်ခွင့်နေ့အကြောင်းသတင်းတွေနဲ့အတူ
ဆရာမတစ်ခါတော့နမုန်းတင်းနေကြတော့အိမ်မြုံလေးကွာနဲ့လိုက်ပြတယ်။ဥနီကဲထက်ပိုင်းကျုံနဲ့ထုတယ်။လမ်းလျှောက်ပြီးတော့သူကထုလိုက်လေးကွာနဲ့ပြလိုက်နဲ့ဆွတ်တော့လမ်းထဲကနေစစ်သား၄-၅ယောက်ရှိပါတ
ယ်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းမှုစံကျင်ရေးဆန္ဒပြပွဲတွေနဲ့အတူဒီလက်နက်ကင်ဖွဲ့တွေကလည်းပြည်သူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ပြည်နယ်တိုင်းဒေသတွေကဆန္ဒပြပွဲအခြေအနေတွေနာဆကစစ်ကောင်စီရဲ့ဟာရင်ကို KIA တပ်ဖွဲ့ကမုံမောက်ဒေသမှာပစ်ချလိုက်တာချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီအဖွဲ့ဝင်တွေနဲ့ဒေသခံပြည်သူလူမျိုးရေးတပ်ဖွဲ့တွေကြားပစ်ခတ်မှုဖြစ်ပွားခဲ့တာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။ပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3လကျော်ထဲရောက်လာချိန်မှာစစ်အာဏာဆန့်ကျင်ရေးတပိတ်တွေလည်းနိုင်ငံအနှံ့နှိမ့်စင်ပေါ်ပေါက်နေတယ်လို့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတွေလည်းအသက်ဆုံးရှုံးနေရပါတယ်။အာဏာရုပ်သိမ်းလိုက်နာရေကမ္ဘာ့ຫນွေဦးတော်လိုင်းရင်းနှစ်အဖြစ်သတ်မှတ်ထားတဲ့မနေ့တနင်္ဂနွေနေ့မှာတော့ရန်ကုန်မန္တလေးအပါအဝင်မြို့အတော်များများမှာဆန္ဒပြသူတို့ချို့လမ်းမပေါ်ထွက်လာပေမဲ့ဖမ်းဆီးနိုင်နေမှုတွေကြောင့်အချိန်ခဏတာပဲဆန္ဒပြနိုင်ခဲ့ကြပါတယ်။ဆနာပြသူတွေကိုစစ်တပ်ဖွဲ့ကတနတ်တွင်နဲ့ပြစ်ခတ်ခဲ့တာကြောင့်နယ်မြို့တွေမှာရှောက်ထက်မနေတည်ဆုံခဲ့ရပါတယ်။ဒီကနေ့မှာလဲရန်ကုန်မြို့တဝိုက်မှာလမ်းမထွက်ကျွေးကြော်ဆနာပြတာလည်းရှိသလိုအာဏာရှင်ဆန့်ကျင်ရေးစစ်တမ်းတွေလိုက်ကတ်တာမျိုးလည်းလုပ်ကြပါတယ်။ရန်ကုန်နဲ့မန္တလေးမြို့မှာတမုံတီလို့ဆိုပြီးတော့စစ်ကောင်စီတပ်တွေကအိမ်တွေကိုလေးခွာတွေအုပ်ခဲကျိုးတွေနဲ့ပြည်ုံမကကားမှန်တွေကိုလည်းရိုက်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။နေ့စဉ်ရက်ဆက်လမ်းမထွက်ချစ်တဲ့ဆန္ဒပြနေကြတဲ့မန္တလေးတဝဲအပြင်နိုင်ငံအနှံ့ဒေသပေါင်းစုံမှာလမ်းလျှောက်တပိတ်ဆိုက်ကယ်တပိတ်နဲ့လူမဲ့တပိတ်တွေလှုပ်ခဲကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်အာဏာသိမ်းချိန်ကစပြီးတော့စစ်တပ်ကပစ်ခတ်လို့မတ်လ၂ရက်နေ့အထိအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း960ကျော်တေဆုံခဲ့ရပြီး3500ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရဲ့အကြီးအကဲများကုညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။တချိန်ထဲမှာပဲ NUG လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကပြည်ထောင်စုအစိုးရဝန်ကြီးတင်အုပ်ထုတ်ပြန်တာမှာထင်ရှားတဲ့ LGBTQ အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကိုလူ့အခွင့်အရေးဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ဦးအောင်မျိုးမင်းဟာ88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းသူအဖြစ်တယ်လို့လူ့အခွင့်အရေးပညာရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံမှာဖယ်ပြိုင်လတ်စရနေကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစာနယ်ဇင်းသမား80ကျော်ဖမ်းဆီးခံရပြီးတဝက်ကျော်လောက်ကအခုထိန်းသိမ်းခံနေရတဲ့အကြောင်းဒီကနေ့စာနယ်ဇင်းလွတ်လပ်ခွင့်နဲ့အထိမ်းအမှန်မြန်မာနိုင်ငံတွင်တန်တမာအဖွဲ့အစည်း18ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။ဖန်ဆီးခံရတဲ့သတင်းထောက်တွေမီဒီယာဝန်ထမ်းတွေကိုချက်ချင်းလွှတ်ပေးဖို့သတင်းအချက်အလက်နဲ့ဆက်သွယ်ရေးလွတ်လပ်ခွင့်ပြိုးထောင်ဖို့နဲ့အင်တာနက်ပိတ်ဆို့မှုအားလုံးကိုရပ်ဆိုင်ဖို့တန်တမာအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။မြန်မာနိုင်ငံတွင်စာနယ်ဇင်းသမားတွေမီဒီယာဝန်ထမ်းတွေဟာပြစ်မှတ်ထားဖိနှိပ်ခံရမှုရှိနေတဲ့အကြောင်းကပဲတိကျတေချာတဲ့အချက်အလက်တွေကိုလှလမ်းမြင်နိုင်အောင်ကြိုးပမ်းဆောင်ရွက်နေတာကြောင့်ဒီအားထုတ်မှုကိုချီးကျူးကုန်မြူတဲ့အကြောင်းလဲတန်တမာအဖွဲ့အစည်းရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံတွင်လွှတ်လပ်တဲ့အဓိကပုံနှိပ်မီဒီယာလုပ်ငန်းလှည့်ပတ်နိုင်ခြင်းမရှိတဲ့အကြောင်းမီဒီယာလုပ်ငန်းတချို့ပိတ်ပင်ခံရတာလုပ်ငန်းလိုင်စင်တွေဖျက်သိမ်းခံရတာရက်ဆိုင်ဖို့ဖိအားပေးခံနေရတာတွေကိုလည်းကြေညာချက်မှာထည့်သွင်းရေးသားထားပါတယ်။မီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီကျင့်သုံးတဲ့လူမှုအသိုက်အဝန်းရဲ့အခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းနဲ့အကျွင်းမဲ့ထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်တဲ့အကြောင်းအဓိကရေးသားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်အလူလည်းရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာနေ့စဉ်ပိုကူသူသစ်3သိန်းကျော်လာတာ12ရက်ဆက်တိုက်ရှိနေပြီးတနင်္လာနေ့တရက်ထဲပိုကူသူသစ်3သိန်း6000 8000ကျော်ရှိပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးအများဆုံးကို The Serum Institute of India ကုမ္ပဏီကထုတ်လုပ်နေပေမဲ့အိန္ဒိယလူဦးရေနှစ်ရာခိုင်နှုန်းလောက်ကိုပဲဆေးထိုးပေးရသေးတယ်လို့ပြည်တွင်းသတင်းတွေကပြောပါတယ်။မြို့တော် New Delhi မှာတော့စာသင်ကျောင်းတွေကိုဆေးထိုးဌာနအဖြစ်အသုံးချပြီးကာကွယ်ဆေးတွေထိုးပေးနေပါတယ
်။ Delhi mein is waqt आज 301 सेंटर्स पर वैक्सीनेशन का प्रोग्राम शुरू हुआ है
18 सेशन का ने 44 ने जा दिल्ली म्यूखान आलों को काकवे से अजीजे ठोपे နေပါတယ် ဒီကနေ့ကစပြီးတော့ထိုးပေးတာပါလက်ရှိကျောင်းဆက်ခုမှာအခုထိုးပေးနေပေမဲ့ကျောင်းပေါင်း300လောက်မှာထိုးပေးနိုင်အောင်လုပ်သွားမှာပါလို့ဒေးလီလက်ထောက်ဝန်ကြီးချုပ်မနစ်စီโซဒီယာကပြောသွားတာပါအိန္ဒိယအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဝါးအကူအညီတွေကိုလည်းကမ္ဘာနိုင်ငံအတော်များများကပေးပို့လှူဒါန်းနေသလိုအမေရိကန်နိုင်ငံကလည်းအကူအညီတွေအများဆုံးပေးပို့နိုင်အောင်လုပ်ကိုင်နေပြီလို့သမ္မတအင်ဖြူရောအရာရှိချုပ် Ron Klein က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာပြောဆိုခဲ့ပါတယ်ကယောဂါပြန်နှံ့မှုထိန်းချုပ်နိုင်ဖို့အတွက်လဲလာမယ့်အင်္ဂါနေ့ကစပြီးတော့အိန္ဒိယနိုင်ငံကလျင်တွေအမေရိကန်မှာဆင်းသက်ခွင့်ပိတ်ပင်မယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ချာနေမှာပြောထားပါတယ်။အိန္ဒိယအတွက်အမေရိကန်ကပေးပို့မဲ့ဆေးဘက်ဆိုင်ရာအကူအညီအများအပြားရှိနေပြီးတော့အောက်ဆီဂျင်ဘူးတွေ N95 နှာခေါင်းဆီးတွေအပါအဝင်အကူအညီပစ္စည်းတွေကိုလျင်နှစီးနဲ့ကနအူပို့ဆောင်ထားပါတယ်။ဩစတြေးလျနိုင်ငံကလည်းအိန္ဒိယကလျင်ဆင်းသက်ခွင့်ကိုကန့်သတ်ထားတာပါ။အိန္ဒိယကိုခီးတော့ခဲ့သူတွေဩစတြေးလျနိုင်ငံထဲဝင်လာရင်ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ရင်ဆိုင်ရနိုင်တယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းသူ့နိုင်ငံထဲမှာအိန္ဒိယနဲ့တောင်အာဖရိကမှာတွေ့ရတဲ့ဗီဇပြောင်းပိုးတွေတွေ့နေရတယ်လို့ပြောပါတယ်။အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကလည်းကာကွယ်ဆေးထိုးထားပေမဲ့ဗီဇပြောင်းပိုးတွေကူးဆက်ပြန့်နှံ့နေတဲ့အတွက်ဆိုပြီးအင်ဒိုနီးရှားကိုခီးမသွားဖို့ပြည်သူတွေကိုအကြံပြုထားပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရတနင်္လာနေ့အထိကမ္ဘာတစ်ဝန်းကိုဗစ်ပိုးကူးခံရသူ153တန်းနီးပါးရှိပြီးတော့အမေရိကန်ကတော့ 32.4 တန်းနဲ့ကမ္ဘာမှာပိုးကူးသူအများဆုံးပါ။ဒီနောက်မှာတော့အိန္ဒိယကတန်း20ကျော်နဲ့ဘရာဇီးလ်နိုင်ငံက 14.9 တန်းစီအသီးသီးရှိနေတာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ကကွယ်ဆေးထုတ်ဖို့ဝင်လဲနေကြတဲ့လူတွေကြောင့် COVID-19 ကရောဂါလုံးဝကွယ်ပြောက်ဖို့တိုက်ဖျက်ရေးမှာအန္တရာယ်ရှိနေတယ်လို့နောက်ဆုံးကြောက်ရွံ့ထားတဲ့လူတို့သဘောထားစစ်တမ်းတစ်ခုမှတွေ့ရပါတယ်။ကမ္ဘာနိုင်ငံပေါင်း118နိုင်ငံကို Gallup သုတေသနစစ်တမ်းကကောက်ယူခဲ့ရမှာ89နိုင်ငံမှာကာကွယ်ဆေးထိုးချင်ပါတယ်လို့ဖြေဆိုတဲ့သူ90ရာခိုင်နှုန်းအောက်မှာပဲရှိပါတယ်။ပိုကူးဆက်ပြန့်နှံ့မှုရပ်တန့်သွားအောင်ပြည်သူ90ရာခိုင်နှုန်းကာကွယ်ဆေးထိုးဖို့လိုတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးတွေရောက်မလာခင်မနစ်နောက်ပိုင်းလောက်ကနိုင်ငံပေါင်း118နိုင်ငံကလူ1000စီကိုမေးမြန်းခဲ့တာပါ။နိုင်ငံ20လောက်မှာတော့အများစုကကာကွယ်ဆေးမထိုးဘူးလို့ဖြေဆိုကြပါတယ်။စစ်တမ်းရလတွေကိုခြုံငုံသုံးတက်လိုက်တဲ့အခါကမ္ဘာလူဦးရေ 9.6 ဘီလီယံထဲမှာ 1 ဘီလီယံကျော်ကဆေးထိုးမှမဟုတ်တာကိုတွေ့ရပါတယ်။ဒီလိုအချိန်မျိုးမှာပဲကျန်းမာရေးဝန်ထမ်းတွေအသက်ခံရတာမရင်းကျင့်ခံရတာတွေဒီမှာကိုထိလက်ရောက်တိုက်ခိုက်တာတွေကြုံနေရတယ်လို့အပြည်ပြည်ဆိုင်ရာကြက်ချီနေအဖွဲ့ ICRC ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ပဋိပက္ခဒေတာတွေမှာကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့အဲ့ဒီလိုတိုက်ခိုက်တာမျိုးကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးထားတာတွေအဆုံးသတ်ဖို့ကုလသမဂ္ဂရဲ့ပထမဆုံးပြဋ္ဌာန်းချက်ထွက်လာတာ9နှစ်ထဲရောက်လာပါပြီ။အဲ့ဒီနောက်ပိုင်းကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရတဲ့အချိန်ထောင်နဲ့ချီရှိတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ကျန်းမာရေးဌာနတွေကျန်းမာရေးဝန်ဆောင်မှုတွေနဲ့လူနာသင်ရင်တွေပါတိုက်ခိုက်လူရဲသားနဲ့ကြုံနေရပြီးတော့ကာကွယ်ဆေးထိုးလုပ်ငန်းတွေပါတိုက်ခိုက်ခံရတယ်လို့ ICRC ကပြောပါတယ်။2016ကနေ2020ခုနှစ်ကြားနိုင်ငံ33နိုင်ငံမှာကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရတာတစ်နှစ်ကိုအကြိမ်ကြီး3,900ကျော်ရှိတယ်လို့လည်း ICRC ကပြောပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 633ည5မီတာ32 kHz 930ည5မီတာ51 kHz 585တို့ပြင်စနေတနင်္ဂနွေမှာ5မီတာ190kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တနင်္လာနေ့ညဘက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာ G7 အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေနဲ့3ရက်ကြာဆွေးနွေးပွဲအတွက်ဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်နေပါတယ်ဒီ3ရက်တာအတွင်းကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်အကြောင်းနဲ့အတူအစည်းအဝေးအတွင်းမှာရောဘေးပန်းအစည်းအဝေးတွေမှာပါရုရှားနဲ့တရုတ်နိုင်ငံတို့အရေးကိစ္စတွေလည်းဆွေးနွေးမဲ့ခေါင်းစဉ်ထဲမှာပါဝင်မယ်လို့ယူဆရပါတယ်။အီရန်နဲ့မြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စဟာတနင်္လာနေ့ညပိုင်းမှာဆွေးနွေးဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချောင်ဦးရန်ကဝန်ကြီးဘလင်ကန်နဲ့တွေ့ဆုံတဲ့အချိန်မှာအမေရိကန်ဘက်ကမြောက်ကိုရီးယားနဲ့ပတ်သက်တဲ့မူဝါဒတွေကိုပြန်လည်သုံးသပ်ခဲ့ပြီးတဲ့နောက်ဒီကိစ္စကိုလေးလေးနက်နက်ဆွေးနွေးခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဘိုင်ဒန်အစိုးရအဖွဲ့အနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားကြောင်းလည်းပြီးခဲ့တဲ့တောက်ကြာနေ့ကကြေညာထားတာပါ။ဝန်ကြီးဘလင်ကန်ဟာဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမီစုမိုတဂီနဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံလုံးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်စီမံကိန်းတွေနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။တောင်ကိုရီးယားနဲ့အတူဒီပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းသွားကြဖို့ကိုလည်းတန်နိဋ္ဌာန်ချထားကြောင်းပြောပါတယ် ဝင်ကြီးပလန်ကန်ရဲ့တနင်္လာနေ့မှာနောက်ထပ်ဘေးပန်းစည်းဝေးတွေကတော့ဘရူနိုင်းနိုင်ငံခြားရေးဝင်ကြီးအိန္ဒိယနိုင်ငံခြားရေးဝင်ကြီးနဲ့ဗြိတိရှ်နိုင်ငံခြားရေးဝင်ကြီးတို့နဲ့ဆွေးနွေးကြဖို့ဖြစ်ပါတယ် G7 အစည်းအဝေးပြီးရင်ဝင်ကြီးပလန်ကန်ဟာယူကရိန်းကိုသွားရောက်ပြီးသမ္မတဗိုလိုဒီမာဇူလန်စကီးနဲ့တခြားအစိုးရထိပ်တန်းအရာရှိတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်ဖိလစ်ပိုင်နိုင်ငံခြားရေးဝင်ကြီးကရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကတရုတ်သင်္ဘောတွေထွက်သွားဖို့သူ့ရဲ့ကိုယ်ပိုင် Twitter စာမျက်နှာမှာရေးတင်ခဲ့ပါတယ်။အငင်းပွားနေတဲ့ရေပိုင်နဲ့ထဲတရုတ်နိုင်ငံဘက်ကလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတရုတ်နဲ့ဖိလစ်ပိုင်ကြားစကားစစ်ပွဲမှာဒါကနောက်ဆုံးထွက်လာတဲ့စကားတွေပါ။ဖိလစ်ပိုင်နိုင်ငံရဲ့မိုင်းနေရာအကျယ်တီးထန့်စီးပွားရေးဆုံးပိုင်နဲ့ထဲမှာရာနဲ့ချီတဲ့တရုတ်သင်္ဘောတွေတရားမဝင်ရောက်ရှိနေတဲ့ဆိုပြီးဖိလစ်ပိုင်ဘက်ကကန့်ကွက်မှုတွေရှိခဲ့ပါတယ်။အဲဒီနောက်အခုလိုဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလူစင်ရဲ့ပြောင်းကြအမှတ်ချက်စကားတွေထွက်ပေါ်လာခဲ့တာပါလူမှုကွန်ရက်ပေါ်ကဝန်ကြီးရဲ့ရေးသားချက်နဲ့ပတ်သက်လို့မနီလာမြို့တော်မှာရှိတဲ့တရုတ်တန်ယုံဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူးပိုင်နဲ့အငင်းပွားနေတဲ့ဝစ်ဆန်ရီဖ်နာကတရုတ်တင်မော်တွေဟာပင်လယ်ပြင်ထဲဒုက္ခတွေ့ပြီးလာရောက်ခိုးနှားနေကြတဲ့ငါးဖန်းလှေတွေသာဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကအစောပိုင်းမှာပြောထားပါတယ်နှစ်စဉ်ဒေါ်လာ3ထရီလီယံတန်ဖိုးရေချောင်းကုန်သွယ်ရေးဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကသူပိုင်ကြောင်းအခိုင်အမာပြောဆိုနေတာပါဖိလစ်ပိုင်အာဏာပိုင်တွေဘက်ကတော့တရုတ်သင်္ဘောတွေမှာပြည်သူစစ်တွေပါတယ်လို့ယူဆထားကြတာဖြစ်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအလယ်ပိုင်းစစ်ချာမြို့နာကပတ်မာမြစ်ထဲမှာဒီကနေ့တနင်္လာနေ့မှာသင်္ဘော20တိုက်မိပြီးအနည်းဆုံး25ယောက်သေဆုံးခဲ့ပါတယ်9ယောက်ကိုတော့ကယ်တင်နိုင်ခဲ့တဲ့အကြောင်းဒေသခံရဲချုပ်မီရော့စ်ဟိုစင်က AFP ကိုပြောပါတယ်။အနည်းဆုံးလူ30တင်လာတဲ့သင်္ဘောနဲ့တဲတင်သင်္ဘောတို့တိုက်မိတာဖြစ်ပြီးပျောက်ဆုံးသူတွေရှိနေတဲ့အကြောင်းနဲ့မိသက်တပ်ဖွဲ့ဝင်5ဦးနဲ့ဒေသခံတွေကကူညီကယ်ဆယ်ပေးနေတဲ့အကြောင်းတခြားရဲအရာရှိတဦးကပြောပါတယ်။အခုလိုသင်္ဘောတိုက်မှုတွေဖြစ်တာဟာရေချောင်းထိမ့်သိမ့်မှုညံ့ဖျင်းတာသင်္ဘောတိဆောက်ရေးလုပ်ငန်းတွေမှာဘေးအန္တရာယ်ကင်းရှင်ရေးစည်းကမ်းချက်တွေကိုမလိုက်နာတာတွေနဲ့ဝင်းနဲ့အာမမျှအောင်ခီးတဲ့တွေကိုအပြစ်အသိတင်တာတွေကြောင့်ဖြစ်တယ်လို့ကျွမ်းကျင်သူတွေကအပြစ်ဖို့ပြောဆိုပါတယ်။ AB လအစောပိုင်းမှာလူ50ပါသင်္ဘောနဲ့ကုန်တင်သင်္ဘောတိုက်မိလို့30ကျော်တေဆုံးခဲ့ပါတယ်။မနှစ်ကဂျွန်လထဲမှာလည်းလူအပြစ်ပါတဲ့သင်္ဘောကိုနောက်ကဝင်တိုက်ခံရလို့အနည်းဆုံး32ယောက်တေဆုံးခဲ့ပါတယ်။ဒီနေ့တနင်္လာနေ့မှာ Apple ကုမ္ပဏီကသူ့ရဲ့ App Store ကိုအခိုင်အမာထိန်းချုပ်ထားမှုအဆုံးသတ်ဖြစ်သွားကောင်းဖြစ်သွားစေမယ့်အမှုတစ်ခုရည်ဆိုင်ရဖို့ရှိပါတယ်။ iPad, iPhone နဲ့တခြား Apple ကုမ္ပဏီထုတ်လျှက်စပစ္စည်း 1.6 တန်းကျော်မှသုံးနေတဲ့ Apple ကုမ္ပဏီရဲ့ App Store ကနေဒေါ်လာဘီလီယံပေါင်းများစွာအမြတ်အစွန်းရနေတာပါ။Fortnite video game ထုတ်တဲ့ Epic ကုမ္ပဏီကတရားစွဲတဲ့ဒီအမှုဟာ Apple ကုမ္ပဏီအတွက်မကြသေးခင်နှစ်တွေအတွင်းအပြင်းထန်ဆုံးတရားဝင်ချိန်ချောက်မှုဖြစ်ပါတယ်။ Digital game အသင်းဝင်ကြီးအပါအဝင် App Store ကနေဝယ်သမျှရဲ့15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိကို Apple ကုမ္ပဏီကကော်မရှင်ကယူပါတယ်။ Apple ကုမ္ပဏီဟာသူ့ရဲ့ Digital online ဈေးကွက်ကလေးကနေ Mobile App တွေကိုလုံးဝကြီးအုပ်စီးပွားရှာနေတဲ့ဆိုပြီးApple ကုမ္ပဏီကတရားစွဲတာပါ Apple ကုမ္ပဏီကတော့ဒီဆွတ်ဆွဲချက်ကိုညှင်းဆိုထားပါတယ်ရှင် Direct from Washington The Voice
of America The Away နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့တင်ပြပေးခဲ့ကြတာပါခင်ဗျာဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်နေ့အကြောင်းကိုတင်ပြပေးပါမယ်တရရှိမြခင်ဗျာမြန်မာစစ်တပ်ရဲ့ပြည်ပင်ကန့်သတ်မှုတွေကြားကစစ်တပ်ကျူးလွန်မှုတွေကိုမှတ်တမ်းတင်ပြီးကမ္ဘာတိအောင်ဖြန့်ပေးနေတဲ့သတင်းတောက်တွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်ဂရင်းဖီးလ်ကချီးကျူးလိုက်ပါတယ်။ဒီကနေ့ကြားရောက်တဲ့ကမ္ဘာဇာနယ်စင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အဖြစ် Amnesty International နိုင်ငံတကာလူမျိုးချမ်းသာ권အဖွဲ့ကြီးကဥဆောင်ပြုလုပ်တဲ့မြန်မာနိုင်ငံဘယ်တော့မှတိတ်ဆိတ်ငြိမ်သက်သွားခြင်းမရှိဘူးဆိုတဲ့မြန်မာ Never Silence Campaign မှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်ဂရင်းဖီးလ်ကသူဗီဒီယိုမင်ကွန်းနဲ့ထည့်သွင်းပြောကြားသွားတာဖြစ်ပါတယ
် To the people of Burma and especially the journalists in Burma the United States stands with you We commend the brave journalists who are circumventing the military's media
မြန်မာပြည်သူများအထူးသဖြင့်မြန်မာနိုင်ငံကသတင်းတောက်များရှင်အမေရိကန်ပြည်ထောင်စုဟာရှင်တို့နဲ့အတူရပ်တည်နေပါတယ်သတင်းမီဒီယာအပေါ်မြန်မာစစ်တပ်ရဲ့ပိတ်ပင်ကန့်သတ်မှုတွေကြားက စစ်တပ်ကကျူးလွန်နေတဲ့ကြောင်မဲ့ဖော်ရတွေကိုမတန်းတင်ပြီးကဘာကတိနယ်အောင်ဖြန့်ဝေပေးနေကြတဲ့သတင်းတောက်တွေကိုကျမတို့ချီးကျူးဂုဏ်ပြုပါတယ်။သတင်းတောက်တွေကိုအကြောင်းမဲ့ဖန်ဆီးထင်းသိမ်းနေတာကိုကျမတို့ရှုံချကန့်ကွက်ပါတယ်။သတင်းတောက်တွေအနေနဲ့ဆန္ဒပြပွဲတွေကိုလွတ်လပ်စွာသတင်းယူခွင့်ရှိသေးပါတယ်လို့တာမတ်ကြီးလင်ဒါသောမတ်စကရင်ဖီးလ်ကပြောသွားတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ပြောထားသလိုပဲအမေရိကန်ပြည်ထောင်စုဟာလူ့အခွင့်အရေးနဲ့အခြေခံအခွင့်အရေးတွေအတွက်ဆောင်ရွက်သွားမယ်ဆိုတဲ့တန်ဋိဌာကပြောင်းလဲပြစ်မှာမဟုတ်ဘူးဆိုတာကိုလည်းတာမတ်ကြီးကထားလောင်းပြောကြားခဲ့ပါတယ်။ဒါကြောင့်သတင်းတောက်တွေဖန်ဆီးခံရတာလူ့အခွင့်အရေးချိုးဖောက်နေတာတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်မဟာမိတ်တွေလှုပ်ဖော်ကင်ပိုက်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့လည်းတာမတ်ကြီးကပြောပါတယ်။နိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဖော်ပြခဲ့ကြတဲ့ပြည်သူတွေရဲ့ဆန္ဒနဲ့လိုက်လျောညီထွေမှုရှိစေမဲ့လွတ်လပ်ခွင့်ပွင့်လင်းပြီးတိုးတက်တာယာဝပြောမဲ့မြန်မာပြည်သူတွေရဲ့သဘောဆန္ဒကိုအလေးထားမဲ့အခြေအနေတွေရောက်လာအောင်ဆောင်ရွက်သွားမယ်ဆိုတာကိုလည်းတာမတ်ကြီးလင်ဒါသောမတ်စကရင်ဖီးကသူ့ရဲ့ဗီဒီယိုမင်ခွန်းထဲမှာထည့်သွင်းပြောကြားထားပါတယ်။ဒီဗီဒီယိုကိုအတမတွင်ငင်လေးတင်ပါပဲမြမအရေးကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေထံတင်ပြခဲ့တဲ့အကြောင်းနောက်မှလည်းဆက်လက်တင်ပြနေဦးမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဟာမြမနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြန်လည်ထွန်းကားရေးအတွက်ဆက်လက်ပံ့ပိုးပေးသွားမှာဖြစ်ကြောင်းထည့်သွင်းပြောကြားထားပါတယ်ခင်ဗျာတော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်လေးရဲ့ဗုဒ္ဓနေ့ညတနင်္လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်ဒါနဲ့တစ်ဆက်ထဲမှာပဲအခုသတင်းမီဒီယာလွတ်လပ်ခွင့်မြန်မာနိုင်ငံရဲ့အခြေအနေတွေကိုပြောပြချင်ပါတယ်။ဒီကနေ့မေလ3ရက်နေ့ဟာကမ္ဘာစားနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဆီယနာသိန်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့သတင်းနဲ့စားနယ်ဇင်းလွတ်လပ်ခွင့်ကျဆင်းနေတယ်လို့သတင်းတောက်တွေကပြောပါတယ်။သတင်းမီဒီယာလုပ်ငန်းကိုတားမြစ်တာသတင်းတောက်တွေကိုဖန်ဆီးတရားစွဲမှုတွေကြားကသတင်းတောက်တွေခက်ခက်ခဲခဲသတင်းရယူနေရတဲ့အခြေအနေတွေကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ။
ဒီမိုကရေစီလူပေါင်းမှာသတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်တစ်ခုဖြစ်တယ်လို့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အချိန်မှအဖြစ်အမေရိကန်တန်ယုံအပါအဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတန်ယုံတွေကကြေညာချက်ထုတ်ပြန်ကြပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကဆီယနာတင်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံရတဲ့သတင်းတောက်80မှာ40ကျော်ကဆက်ပြီးတော့ဖမ်းဆီးခံရဆဲဖြစ်ပြီးတရားစွဲဆိုခံရတယ်လို့တန်တမန်အဖွဲ့အစည်းပေါင်း20နီးပါးရဲ့စုပေါင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဖမ်းဆီးခံထားတဲ့သတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့အင်တာနက်ကန့်သတ်မှုတွေကိုရပ်တန့်ဖို့ဆက်သွယ်ရေးနဲ့သတင်းအချက်အလက်လွတ်လပ်မှုကိုစတင်ပေးဖို့သတင်းအချက်အလက်ပေးနေတဲ့မီဒီယာကုမ္ပဏီတွေလိုင်စင်ရုပ်သိမ်းခံရတာဝင်ရောက်စီးနှင်းရှာဖွေခံရတာမီဒီယာလုပ်ငန်းငယ်အများစုပိတ်ဖို့ဖိအားပေးခံရတာတွေကိုရပ်တန့်ဖို့မီဒီယာလွတ်လပ်ခွင့်ကိုအာမခံချက်ပေးဖို့သတင်းသမားတွေလွတ်လပ်စွာသတင်းရယူခွင့်ကိုအာမခံချက်ပေးဖို့စသဖြင့်ဒီနိုင်ငံခြားတန်ယုံတွေကစစ်ကောင်စီကိုတိုက်တွန်းထားကြပါတယ်မြန်မာနိုင်ငံမှာဆီယနာတင်ခဲ့ပြီး3လကျော်လာတဲ့အချိန်အတွင်းလုပ်ငန်းလုပ်ပိုင်ခွင့်ရပ်လိုက်တဲ့သတင်းလုပ်ငန်း6ခုရှိနေပါပြီ။မင်းစီမ DVB 7 days မြန်မာနောင်းနဲ့ခေတ်သစ်မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးတော့မကြာခင်မှာပဲလုပ်ငန်းလုပ်ပိုင်ခွင့်ပိတ်သိမ်းခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့မြကြီးနားမြို့အခြေစိုက်မြကြီးနားသတင်းချာနယ်တိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်ပိတ်သိမ်းလိုက်တာပါ။ပြန်ကြားရေးဝန်ကြီးဌာနကဧပြီလ29ရက်နေ့ကထုတ်ပြန်ချက်မှာတော့မီဒီယာတစ်ခုခုနီးပညာတရရက်သုံးပြီးသတင်းမထုတ်ပြန်ရဆိုပြီးဖော်ပြထားပါတယ်။အစိုးပိုင်းကအပိတ်ခံခဲ့ရတဲ့သတင်းမီဒီယာတချို့ကတော့အွန်လိုင်းနဲ့ဂျိုရုဆက်သွယ်ရေးကိုအသုံးပြုပြီးသတင်းတွေကိုဆက်လက်ဖော်ပြနေကြတာပါ။ဆီယနာသိမ်းပြီးတဲ့နောက်သတင်းသမားတွေကိုလုံခြုံရေးတွေဘက်ကပြစ်မှတ်ထားလာတဲ့အတွက်အရင်ကလိုပေါ်ပေါ်ထင်ထင်သတင်းရိုက်ကူးရယူဖို့မလွယ်တော့တဲ့အပြင်လက်ကင်တယ်လီဖုန်းနဲ့တောင်ရိုက်ကူးဖို့အဆင်မပြေတော့ဘူးလို့သတင်းတောက်တွေကပြောပါတယ်။အဖမ်းခံရနိုင်တဲ့အခြေအနေကြားမှာပဲသတင်းယူနေကြရတယ်လို့မကြခင်ကပဲထုတ်ဝေခွင့်ပိတ်ပင်ခံလိုက်ရတဲ့မြကြီးနာသတင်းဌာနကသတင်းတောက်တယောက်ကပြောပါတယ
်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူခွင့်ဆိုတာကဟိုဒါကဒုတိယပိုင်းဖြစ်သွားပြီပေါ့နော်။အခုဟာကအရေးကြီးတာကဒီအပိုင်းတော်မဟုတ်တော့ဘူးပေါ့နော်။အခုဟာသတင်းထောက်တွေရဲ့ safety လုံခြုံရေးတဲ့ထောက်တွေရဲ့လုံခြုံရေးရဲ့တဲ့ထောက်မိသားစုတွေရဲ့လုံခြုံရေးရဲ့ဖြစ်နေတာပေါ့နော်။ဆိုတာဘယ်လောက်ဆုံးနေလဲဆိုရင်ကျွန်တော်တို့တဲ့ထောက်တွေကိုအဲနော်ထောင်ချောက်ဆင်ဖန်းစီတာအိမ်အထည်အရွက်ဝတ်တင်းနဲ့လာဆွဲတာအဲကျလို့တဲ့ထောက်တွေမသိဘူးဆိုရင်မိသားစုဝင်တွေဆွဲသွားတာဆိုတဲ့ဟာတွေကလွတ်လပ်ခွင့်မရှိဘူးပြောစရာမလိုတော့တဲ့အတိုင်းအတာတခုဖြစ်သွားပြီပေါ့နော်
။သူတို့ရဲ့မြကြီးနာသတင်းဂျာနယ်တိုက်အပါအဝင်သတင်းမီဒီယာတွေအပေါ်ဖိနှိပ်နေတာကလက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုမိမောင်းထိုးပြတာဖြစ်တယ်လို့သူကပြောပါတယ်
။အခုလိုပိတ်သိမ်းလိုက်တဲ့အပေါ်မှာလည်းကျွန်တော်မတရားဘူးလို့ကျွန်တော်ခံစားရတယ်။ကျွန်တော်တို့ဟာကျွန်တော်မမြတ်တော့ကျွန်တော်တို့ဘာဝနိုင်မှာမပေးဘူး။ချက်ချင်းပဲကျွန်တော်တို့ထုတ်ခွင့်ပိတ်သိမ်းတယ်ဆိုတဲ့စာသားဆောင်မှာကျွန်တော်တို့ပို့လိုက်တယ်ပေါ့နော်။သူတို့ဘယ်လောက်ပဲပိတ်သိမ်းကျွန်တ ကျွန်တော်တို့ဟာပြည်သူတွေအတွက်အများအလုပ်လုပ်ပေးနိုင်ခဲ့လို့သူတို့ကျွန်တော်တို့ကြောက်လို့ကျွန်တော်တို့ကိုပိတ်လိုက်တယ်လို့ကျွန်တော်တို့ထင်တယ်အဲ့အတွက်ကြောင့်မို့လဲကျွန်တော်ကုန်းယူတယ်
လုံငန်းလုကန်ခွင့်ကိုစစ်ကောင်စီကမပိတ်ခင်ရပ်ပိုင်းတော့ကလည်းမြကြီးနားချာနယ်ကသတင်းတောက်၃ရောက်အတင်းအကျပ်ဖမ်းဆီးခံခဲ့ရပြီးစစ်ဆေးမေးမြန်းခံခဲ့ရပါတယ်။သူတို့တွေကိုတခြားသတင်းတောက်တွေလိုပဲတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကာကြီးနဲ့တရားစွဲထားတာပါ။သတင်းတောက်တွေအနေနဲ့လုံခြုံရေးအရစိုးရိမ်စရာဖြစ်လာတဲ့အတွက်သတင်းဆက်လက်ရယူရေးသားဖို့အတွက်လျှို့ဝှက်လုပ်ကိုင်နေကြပါတယ်။ပြည်သူတွေချားမှာတွားရောက်သတင်းရယူရတဲ့အခါမှာလည်းသတင်းပေးလာဆိုတဲ့တန်တရားနဲ့မယုံကြည်မှုကိုခံနေရတယ်လို့သတင်းသမားတဦးကပြောပါတယ်
။လက်ရှိအခြေအနေမှာကတော့ဒီနှစ်ခုရှိတာပေါ့လေ။တစ်ခုကပါလေဆိုကျွန်တော်တို့ကအနာပိုင်ကိုလည်းရှောင်ရတယ်။ဒီပစ္စည်းကတော့အမှန်တော့ဖုန်းပါတယ်ဆိုရင်တော့မှပဲဒီဖုန်းယူစစ်တာမျိုးပါမျိုးလုံးမအောင်ကျွန်တော်တို့စိုးရင်ရတယ်ပေါ့နော်။ဒီမှာကတော့ဒီနှစ်ခုပြောရရင်သတင်းရယူရဆိုတာခက်ပေါ့နော်။ပြည်သူကြီးလားအားလုံးကဒါအဲ့အာမခံရတာဘာမှမရှိတော့ဘူးတို့ကချင်းချင်းလို့ရိုင်းနေမယ်ပြစ်ခဲ့မယ်ပေါ့နော်အဲ့လိုမျိုးလုံနိုင်တဲ့အခြေအနေဆိုတော့သတင်းသမားပါလေအမြင်ရှိလို့ဒါပြည်လူလာလေအမြင်ရှိရဲ့အနေထားလို့ပဲပြီးပါခင်ဗျာအလားတူပဲနောက်တစ်ခုကပါလေတော့ဒီဆန္ဒပြရတယ်ဒါမှမဟုတ်ဒီလှုပ်ရှားမှုတွေလုပ်တဲ့ပုံစံလေးကိုယ်နဲ့ချင်းချင်းမြင်ရတဲ့လူပိုင်တော့ဒီကမရှိဘူးပေါ့နော်ဒါလို့ကိုယ်နဲ့မသိဘူးမြင်နေတဲ့ရင်းကြားပါသတင်းတွားယူမယ်ဆိုရင်တော့ကိုယ်အဲ့လိုမျိုးတလန်ဆိုပြီးတော့ကျင်းနာမျိုးတွေနောက်ပြီးတော့မျိုးပင်လာဖြစ်တာမျိုးတွေပေါ့နော်ဆီလာစီလာလောက်တာမျိုးတွေအဲ့လိုမျိုးတွေလည်းကြုံရနိုင်တယ်ဒါကျွန်တော်ကိုယ်တိုင်လည်းဒုချီတွေတခုမှကျွန်တော်ကြုံခဲ့ပြီလေပေါ့နော
်အင်တာနက်တွေကိုကန့်သက်တာပိတ်ပင်တာတွေကြောင့်သတင်းစီးဆင်းမှုရပ်တန့်တော့မဲ့အခြေအနေနဲ့ကြုံနေရပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကပြောပါတယ
်အဓိကတော့သတင်းစီးဆင်းမှုနောက်နေရတဲ့အတွက်ကတော့ခေါ်လာတာအကောင်းပါတော့ဗောလေဟိုဒီလူလူကြမှာအရင်တော့အင်တာနက်ကိုလွတ်လပ်ဖို့တုံ့ပြန်လို့ရနေတဲ့အခြေအနေတော့မှာပဲဒါရင်တူလေနောက်ပြီးတော့ထင်အောင်ထင်မှားတဲ့ရင်ဖွာတဲ့တဲ့ရင်ပေါ့နော်ဒီကျွန်တော်တို့ကြုံရတယ်အခုကာလမှာတော့အင်တာနက်ကိုတော်တော်လေးရှင်းစားပွားပွားသုံးနေရတဲ့အချိန်ဖြစ်တဲ့အခါကျတော့နောက်ပြီးတော့ပုံလိပ်ရတဲ့ရင်သာရအားလုံးကြီးပါလေရက်သွားပြီပေါ့နော်နောက်တခြားသားမီဒီယာတွေလည်းဒီရုပ်သံမီဒီယာတွေဆိုရင်လည်းဒါအခုကြောင့်ကိုယ်ဝဲကြည့်နေရတဲ့အချိန်ဖြစ်နေတဲ့အခါကျတော့တရင်စီကအခုကတော်တော်လေးအားနေပါအချိန်ကျတော့ဒီကကောလာဟာရတွေကိုကြုံရတယ်လူကြီးကြဲမှာပေဟာမှန်ပေဟာမှားဆိုတာတော်တော်လေးခွဲခြားခက်လာတယ်ပေါ့နော်အစိုးရအခြေအနေကိုရောက်သွားပြီလို့ပဲပြောရမယ်။အရှင်တရင်လွတ်လပ်ခွင့်ကတော့ဒီလိုပဲပေါ့နော်
။ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့ဒီကနေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးဖို့နဲ့ဖန်ဆီးကန်သတင်းသမားတွေကိုပြန်လုပ်ပေးဖို့လူငယ်တွေကအွန်လိုင်းကမ်ပိန်းတွေလုပ်ပြီးတောင်းဆိုခဲ့ကြပါရယ်။ဆီယနာတင်ခဲ့တဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းဖန်ဆီးခံခဲ့ရပြီးတော့အခုအချိန်ထိဆက်ပြီးဖန်ဆီးခံနေရတဲ့သတင်းသမား90နီးပါးရှိနေတယ်လို့နောက်ထပ်အယောက်20နီးပါးလည်းဖန်ဝရန်ထုတ်ခံထားပါရယ်။2022ခုနှစ်အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအညွန့်ကိန်းဟာ2020နှစ်ကထက်တဆင့်ကျဆင်းသွားပြီးနိုင်ငံပေါင်း180မှာ140နေရာမှာရှိတယ်လို့နယ်စီမထသတင်းတောက်များအဖွဲ့ ISF ရဲ့ဧပြီလကုန်ပိုင်းကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့10နှစ်တုန်းကအနေအထားမျိုးကိုပြန်ရောက်သွားပြီလို့လည်း ISF အဖွဲ့ကပြောပါတယ်ရှင်
။ Microchip Trade တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုလည်းတင်ပြပေးကြပါတယ်။ဆီယနာသိမ်းအုပ်ချုပ်တာ3လကျော်လာပြီဖြစ်ပေမဲ့ပြည်သူတွေဟာဆီယနာရှင်တွေပေါ်ဇွဲမလျှော့ဆက်လက်ဆန့်ကျင်နေကြပါတယ်။တပ်တွေဘက်ကလည်းပြည်သူတွေဆန္ဒဖော်ထုတ်တာကိုတားဆီးနိုင်ဖို့ဆက်လက်ဖိနှိပ်နေကြပါတယ်။အင်စည်းကားတွေနဲ့ဆန္ဒပြသူတွေကိုဖမ်းဖို့ကြိုးစားတာ၊တံပုံးတီးတဲ့မြို့နယ်တချို့ကလမ်းပေါ်ရပ်ထားတဲ့ကားတွေ၊တပ်ဖွဲ့ဝင်တွေမှန်ခွဲဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကနေပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစလို့အာဏာသိမ်းခဲ့တာအခုဆိုရင်3လနဲ့3ရက်ရှိသွားပါပြီ။ဆီယနာသိမ်းမှုကိုကန့်ကွက်နေတဲ့ပြည်သူတွေကတော့အန်ရီရီဂျားကပဲရတဲ့နီလန်းနေသုံးပြီးဆန္ဒဆက်ပြနေကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့ကမာရွတ်မြို့နယ်လှယ်တန်းအနီးတစ်ဝိုက်မှာနာဆာကစစ်ကောင်စီကိုစန့်ကျင်ကြောင်းရေးသားထားတဲ့စာတမ်းတွေကိုကင်ဆောင်ဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြသူတချို့ကလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ရဲ့တဖက်ကန်တွင်တင်းမြို့မှာလည်းအာနာရှင်စန့်ကြီးစာသားတွေပါတဲ့စာရွက်တွေကိုဓာတ်တိုင်တွေမှာလိုက်ကတ်တဲ့တပိတ်ကိုလုပ်ခဲ့ကြပါဗျ။အဲ့ဒီလိုမျိုးဆန္ဒပြနေတဲ့သူတွေကိုနှိမ်နင်းနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလည်းစူးစမ်းနေပါဗျ။တွင်တင်းမြို့ပေါ်မှာဆိုရင်တက်ကဆိုတာကိုမသိရအောင်အိမ်စည်းကားတွေတုံးပြီးတော့ကင်းလှည့်နေကြတယ်လို့တွင်တင်းမြို့ကပြောပြပါဗျ
။ဟာဒီနေ့တော့အမကကျွန်တော်ဒီဖိုင်ဘာလိုက်ကတ်တဲ့တပိတ်တစ်ခုတော့လုပ်လိုက်တယ်အမနော်။ပြီးတော့ဒီနေ့ဆိုင်ဆိုင်ရာအနည်းဦးတွေမရွေးထင်ဖို့ပါမှာအဲ့ဒီဆန်စက်ရှိတဲ့အခြေအနေကိုကောင်းနေဝင်နေဝင်ပြီးတော့အဲ့မှာသူလိုအပ်သလောက်ပေါ့အဲ့20 30အဲ့လိုမမှသွားတယ်မှာပြီးတော့မနေ့ကတော့တပိတ်စစ်ကြောင်းမှာပါသွားတယ်၃ရက်ကင်းဖိတ်ကိုပို့လိုက်တဲ့ကြောရမှာသူမြို့ထဲမှာသူဟောပေါ့ကင်းပက်တကယ်ရင်းတော့ကားနဲ့ပက်ကြတယ်ရဲကစစ်ကံတယ်ပေါ့သူကရဲကစစ်ကံတယ်မဟုတ်တော့ဆန်ငယ်လည်းပါတယ်ပြီးတ ဒီအမှုနာတော့အဆိုရင်ကားအချူရောင်အဖက်ကားအချူရောင်မှာအရှိရနေတော့တရားမှာမက်ဆက်ကားနော်နော်ပြောမှာမက်ဆက်ပြီးတော့အဲ့ဒီကိုပတ်နေရတယ်နော
်အခုလိုမျိုးလမ်းမတွေပေါ်မှာစစ်တပ်နဲ့ရဲတွေရဲ့လုံခြုံရေးတင်းကျပ်နေတဲ့အပြင်အိမ်နေတွေကနေဆန္ဒထုတ်ဖော်နေတဲ့သူတွေကိုလည်းအနိုင်ကျင့်တဲ့လုပ်ရက်တွေကိုတပ်တွေဘက်ကလုပ်နေပါတယ်ရန်ကုန်မြို့ဘိုးတထောင်မြို့နယ်တွေက46လမ်းနဲ့48လမ်းပဇွန်တောင်မြို့နယ်တွေကရေကျော်ဘက်မှာဆိုရင်ည8နာရီတန်ဖုံးတီးလို့ဆိုပြီးစစ်တပ်ကနေလမ်းမတွေပေါ်မှာရက်ထားတဲ့ကားတော်တော်များများရဲ့မှန်တွေကိုရိုက်ခွဲဖြတ်စည်းသွားတဲ့အပြင်ကားမှန်တွေပေါ်မှာလည်းဆဲဆိုတဲ့စားသားတွေကိုရေးသွားတယ်လို့သူ့ရဲ့ကားကိုဖြတ်စည်းခံရသူတယောက်က VOA ကိုပြောပြပါဗျာ
။ဆရာမတစ်ခါတော့ကနမုံးတင်းနေကြတော့အိမ်မြုံလေးကွာနဲ့လိုက်ပြတယ်။ဥမီကဲထက်ပန်းကျုံတွေနဲ့ထုတယ်။လမ်းလျှောက်ပြီးတော့ထုလိုက်လေးကွာနဲ့ပြလိုက်နဲ့ထွက်သွားလမ်းထဲရနေစစ်သား၄-၅ယောက်ရှိမှာပေါ့။နှောင့်ရမှန်ဆက်လည်းကွဲသွားပြီ။နောက်တစ်ခါကျတော့ဒီတိုင်းထလာကြတာလူမဘာမှလုပ်တယ်လဲမရှိဘူးဒီတိုင်းလေးပဲကျွန်တော်လည်းဟိုနေ့မှအိမ်မှာရှိတဲ့မှန်ခွဲစာလေးတွေကိုတိုက်သိနေတော့အဲ့ဒါနောက်တစ်ခေါက်ရောက်လာကြတာပဲရောက်လာပြီးတော့အဲ့ဒီမှာအိမ်ရှိမှာတက်ထားတဲ့လမ်းတွေပေါ့နော်လမ်းပိုင် CCTV ကင်မရာရှိတယ်အဲ့ဒါကိုဒုတ်ချောင်းနဲ့အပေါ်တွန်းတင်ပြီးတော့ direction ကိုလွှဲအောင်လုပ်တယ်ပြီးတော့အဲ့မှာတန်ချောင်းတစ်ချောင်းတန်ချောင်းရဲ့ထိတ်မှာလည်းအဲ့လိုပဲပြီးလက်မြေလိုဘူလုံးကိုလုံပြီးပါတယ်ဘယ်ရယူလာရဲ့တန်ချောင်းလည်းမသိဘူးအဲ့ဒါရင်းနဲ့ကားမှန်တွေကိုလိုက်ရိုက်တော့တာလိုက်ရိုက်တော့ကျွန်တော်ကမှန်ကွဲသွားတယ်အဲရှေ့ရဟိုနောက်ထပ်ရက်ထားတဲ့ကားဖြူလေးတစ်စီးကရှေ့မှန်ကွဲသွားတယ်ကျွန်တော်ကလည်းရှေ့မှန်ကွဲသွားတယ်ဖစ်ကလေးတစ်စီးကရှေ့မှန်ကိုနောက်မှန်ကွဲသွားတယ်ကိုယ်အိမ်ရှေ့မှာပဲပေါ့နော်အခုကဘယ်သွားတိုင်ရအောင်အဲ့မှာရက်ကွက်လူကြီးရဆုပြီးတော့ရဲသွားတိုင်မယ်ဘယ်နာသွားတိုင်လို့ရမှာတော့ရဲရဝေးရ
ဆရာနာတိန်အုပ်ချုပ်မှုအချိန်ကြာလာလေးလေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုကမရှိလေလေဖြစ်နေတယ်လို့ရန်ကုန်မြို့အပြင်ဒေသဆောင်ကပြည်သူတွေကပြောဆိုနေကြကြောင်းပါရှင်
။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့ဆက်ထဲမှာပဲတခြားပြည်နယ်တိုင်းဒေသတွေကစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုလည်းပြောပြပါဦးမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ၃လကျော်လာချိန်မှာစစ်အာဏာသိမ်းမှုအပေါ်လမ်းမထွက်ဆန့်ကျင်ကန့်ကွက်မှုတွေအရှိန်လျော့သွားပေမဲ့ဆက်ပြီးရှိနေသေးပါ။တနင်္သာရီတိုင်း၊ကယားပြည်နယ်၊မွန်ပြည်နယ်နဲ့စကတ်တိုင်းဒေသကြီးဘက်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကြီးညာကပြောပြပါမယ်ခင်ဗျာ။
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ၃လကျော်သွားပြီဖြစ်ပေမဲ့ဒီဘော်ကန့်ကွက်ဆန္ဒပြမှုတွေကတော့ပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါဆရာနာသိမ်းခဲ့ပြီးချိန်ကစလို့ပြည်သူအများပြားနေစဉ်လမ်းပေါ်ထွက်ဆန္ဒပြတဲ့မျိုးတွေကတခုဖြစ်တဲ့တနင်္သာရီတိုင်းဒဝယ်မြို့မှာတော့ဒီနေ့လည်းပြည်သူတချို့ဆန္ဒပြခဲ့ကြပါတယ
်ဆန္ဒပြမှုတွေကတော့ရှိနေတာပေါ့နော်ဒဝယ်မြို့ပေါ်မှာရောဒီဒဝယ်ခရိုင်ကရက်ကြီးတွေမှာရောပေါ့နော်ဒီသူရောတဲ့သူဒီဆန္ဒပြတဲ့အားတွေကတော့နေပြင်ရှိပါတယ်ဒီဒီနေ့မှာလည်းဟိုဖန်ဆီးတွေလည်းရှိတယ်ဖန်ဆီးတွေကတော့ဒီလေတိုင်းလိုလိုပဲပေါ့နော်ဖန်ဆီးခံရတဲ့သူတွေကတော့ရှိတယ်ဒါပေမဲ့တချို့ဖန်ဆီးခံရတဲ့သူတွေရှိတယ်တော့ပြန်လော့လိုက်ဖန်လိုက်ဖန်လိုက်ပြန်လော့လိုက်အဲ့လိုမျိုးနေသားတွေတော့ရှိပါတယ်ဟုတ်လို့ဆိုရှင်တနက်ပြတာတို့ပါလို့ရှိတယ်အခုဒဝယ်မှာကတော့ဒီဘာတခုမျိုးဝင်မျိုးထွက်ဒီတိမ်မှာလည်းပြီးလို့ရှိရင်ဒီရန်ဆစ်ဆေးမှုတွေတွေ့ချနေတာပေါ့နော
်လမ်းပေါ်ထွက်ဆန္ဒပြမှုတွေပေါ့စစ်တပ်ကအင်အားသုံးနှိမ်နှင်းမှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာမို့ဆန္ဒပြမှုတွေဟာအစောပိုင်းကတော့လူမများတော့ပေမဲ့ဖြစ်တဲ့နည်းနဲ့လှုပ်ဆောင်နေကြတာပါ။ကြားပြီးနေမှာဆိုရင်လည်းဒီနေ့ထိဆန္ဒထုတ်ဖော်တာတွေရှိနေတယ်လို့ဒီမော့ဆိုမျိုးကန်တူကပြောပါရယ်
။ကြားပြီးနေမှာတော့ဆန္ဒရတော့ပြနေသေးပဲပေါ့နော်။ဒါပေမဲ့ဒီတိုင်းလိုပြနေရတော့မဟုတ်ဘူး။တကယ်တလေလို့ခြားခြားပြီးတော့ရေးပြကြတယ်။မနေ့ကတော့အကြီးကြီးကျယ်ပဲအများကြီးပြကြတယ်။ဒီလိုက်တော့ဖက်မိုင်းလုံးဖက်နော်ဒီမော့ဆိုအပေါင်းလုံးပေါ့နော်။သူနေရာနဲ့သူတော့ပြကြတဲ့ခင်မမလား။မိုင်းလုံးဖက်မှာတော့လူတော်မစုရသေးဘူးတနနှစ်ချက်နဲ့ပြီးတော့လူစုခွဲလိုက်တာပေါ့နော
်ဖန်စီမှုတွေနေစဉ်ရှိနေပေမဲ့လည်းနှီးမျိုးစုံနဲ့အာနာရှင်စန့်ကျင်မှုတွေရှိနေတဲ့သခိုင်းတိုင်းဒေသကြီးမုံရမြို့မှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေအတွင်းတည်ဆုံသွားတဲ့သူတွေအတွက်ဒီကနေ့မှာဆူတောင်းပွဲလုပ်ခဲ့ကြတယ်လို့မုံရတပည့်ဦးဆောင်သူတူကပြောပါတယ
်ဒီနေ့မှာတော့ Federal Democracy ရေတော်ပုံအတွက်အသက်သွေးချွေးပေးသူသွားကြတဲ့ကျောင်းသားတွေသူငယ်တွေပြည်သူလူထုတွေကိုဘယ်တော့မှမမိဘူးဆိုတာကိုကြားသားဖို့အတွက်မောင်မျိုးဖျားတော့မျိုးဖျားမှာမေတ္တာပို့လာမျိုးအခုလို့ဒါပြုလုပ်ခဲ့ကြတာအဲနေရာတိုင်းမှာရက်ွက်တိုင်းမှာပေါ့နော်အဲဒီရတဲ့အင်းနဲ့ရတဲ့လိုမျိုးစက်ရင်ဟူကတော့မောဟာပြည်သူလူထုသူရဲ့ဒါမြို့နယ်အဝမ်းမှာရောမြို့ပေါ်မှာရောဒါနေစဉ်ရက်သက်သလိုဒါဆုံးရှားမှုမျိုးလိုနဲ့ဒီအာဏာရှင်ကိုဖိစမ်းနေတာဒီကံရဲ့ရှိ
မန္တလေးမြို့မှာလည်းဒီနေ့အာယုံတက်ချိန်ကစလို့တန်ကတမကတပိတ်တပ်ပေါင်းစုတပိတ်အင်ဂျင်နီယာတွေရဲ့ဘူးတပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသူတွေပုံစံမျိုးစုံနဲ့စုဝေးဆန္ဒပြခဲ့ကြပါတယ်။ဘကုတ်ညောင်ဦးဘူးတလင်မင်းဘူးတောင်ငူလွိုက်ကော်ရွှေဘိုမုံရွာမြကြီးနားလွိုက်ကော်စတဲ့မျိုးတွေမှာလဲစိုက်ကဲတပိတ်လူမဲတပိတ်ရွာရင်းတပိတ်နဲ့အိမ်တွင်းတပိတ်တွေပြုလုပ်ခဲ့ကြပြီး အာဏာရှင်ကိုဆန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသခဲ့ကြပါတယ်။မနေ့ကပြစ်ခတ်မှုကြောင့်မျိုးသားတဦးသေဆုံးခဲ့တဲ့ဖားကတ်မြို့မှာတော့ဒီကနေ့လူရာနဲ့ချီပြီးစူဝေးဆန္ဒပြခဲ့ကြပါတယ်။ကမ္ဘာလုံးဆိုင်ရာမြန်မာနေဦးတော်လှန်ရေးနေ့အဖြစ်သတ်မှတ်ပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံစုံမှဆန္ဒပြခဲ့တဲ့မနေ့တုန်းကတော့ဖားကတ်နောင်ချိုမန္တလေးနဲ့ဝက်လက်မြို့တွေကဆန္ဒပြပွဲတွေပေါ်စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့လို့ရှေ့ရောက်သေဆုံးခဲ့ပါတယ်။
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာကုဆက်ပြီးကချင်းပြည်နယ်အတွင်းကတိုက်ပွဲတွေမှာစစ်တပ်ကရဟယင်ပြစ်ကြခဲ့တဲ့အကြောင်းကိုပြောပြပါမယ်နာဆကစစ်ကောင်စီတပ်တွေနဲ့ကချင်းလက်နက်ကိုင် KIA တပ်တွေအကြားတိုက်ပွဲဖြစ်နေတဲ့ကချင်းပြည်နယ်မိုးမောက်မြို့နယ်အတွင်းမှာရဟယင်ဒဇင်းပြစ်ကြခဲ့ပါတယ်အဲ့ဒီရဟယင်ကိုသူတို့ပြစ်ချခဲ့တာလို့ KIA ကပြောပါတယ်နှစ်ဖက်ကြား10ရက်မြောက်ဖြစ်နေတဲ့တိုက်ပွဲတွေမှာတော့ကုံလောရွာပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့3ယောက်သေဆုံးခဲ့ပါတယ်ရန်ကုန်ကလာတဲ့မိုးမောက်မြို့နယ်ကတိုက်ပွဲသတင်းကိုတော့ကိုသားညိုကပြောပြပါမယ်ခင်ဗျာ
စစ်ကောင်စီတပ်တွေနဲ့ KIA အကြားဧပြီလ24ရက်နေ့မှာစတင်ခဲ့တဲ့မိုးမောက်မြို့နယ်မြို့သစ်ကုန်းလော်စီဟတ်ရွာနီးကစလောင်းကုန်းတိုက်ပွဲဟာဒီကနေ့ဆိုရင်10မြောက်ရှိသွားပြီးတော့တိုက်ပွဲတွေလည်းပြင်းထန်နေပါတယ်တပ်မတော်ဘက်ကနေပြီးတော့နေ့စဉ်လေကြောင်းကပါတိုက်ခိုက်နေရမှာဒီကနေ့မနေ့ပိုင်းမှာတော့ KIA ဘက်ကရဟယင်တစည်းကိုပစ်ချခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်မနေ့မှာဟိုဘက်ကပစ်တာဒီ HDC ဟိုမှာကြားသွားပြီစီဟတ်ရွာမှာကြားတယ်ဟိုဒီလောက်ပဲခဏဟိုခုနကြီးကိုပိုင်းပေါ့ဟိုမှာလမ်းမှာတွေ့ခဲ့တယ်။အေးအခုလောလောဆယ်တော့ဟိုလေရင်ပြန်နဲ့ဒီပုံပေါ်ဘက်ကိုဘုံးလိုက်ပါကြီးကျေဒီသူတတ်ခဲကနေလဲဟိုမြောက်တွင်နေပေါ့အဲ့နဲ့တစ်ပြေးနေ။ညနေတိုင်းပဲညနေတိုင်းပဲတစ်နေတာပဲ
။ KAI ပြန်ရိုက်တောင်ကဘုံမူညော်ဘူးကလည်းရဟင်ပြက်ကြတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။စေနာကြီးဒီနေ့နေစေမှာဖြစ်သွားတယ်။အဲသူတို့လာပစ်တာဟာဒီကိုကျော်တို့ခေတက်တဲ့ကြံခုခံဒီလိုလိုချိန်မှာတော့ဖြစ်သွားတယ်ခင်ဗျာ။တောင်ကုန်တိုက်ပွဲနေရာမှာဖြစ်ပါတ
ယ်။စလောင်းကုန်းတိုက်ပွဲဖြစ်ပွားတဲ့မြို့သစ်ကုန်းလော်ဒေသဘက်ကမနေ့9နာရီလောက်ခဲကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့မြေပြင်ကတိုက်ခိုက်တဲ့သတင်းတော့မရသေးကြောင်းပြောပါရယ်။လူမှုကွန်ရက်ဆိုင်မနာတွေမှာဒေါ်ဖုံရန်မြို့အနောက်ဘက်မှာရဟယင်ဒဇင်ထပ်မံပစ်ကြကြောင်းသတင်းတွေမှာဖော်ပြကြပေမဲ့ KIA ကတော့အတိမပြုပါဘူး။စစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဟာဒီနေ့မှလည်းပြင်းထန်နေပြီးတော့ကုန်းလော်ရွာကဖုံကြောင်းအနီးလက်နက်ကြီးကြီးကြတာကြောင့်တန်ကတပါပြန်လွန်တော်မူပြီးတော့ရတတူသေဆုံးရကြောင်းဒေသခံကေဇေးကြီးဆောင်းနေသူတူကပြောပါတယ
်ဒီမေလင်ကရရတော့ဒါသိခမှုတွေတော့စတိုက်ပါသူဆိုရွာဆူညံနေရပါတော့နော်ဒီမနေ့ဟိုစေနာကြီးစတော်တော့မှာအကုန်းတော့ရွာတယ်ပုံကြောင်းတွေတော့ဒါလက်နေကြီးဟာရွာတော့တော့လက်နေကြီးကအများကြီးကျလာတော့ဒါမဲ့ပုံကြောင်းရဲ့ကျလာတဲ့အလုံးကတော့ဒါလည်းဆယ်ခုနှစ်ယောက်ဆိုင်ရာရပြီးတော့အဲ့တော့ပုံကြီးတပါအကုန်းတော့ရွာပုံကြီးတပါပြန်လွန်တော်မူတော့တော့ဗျာကျင်းကျတဲ့မိဆိုင်ရဲ့ဘူလောဆန်ကျတဲ့လာဟိုအပြောက်ဖြတ်ပြီးမှဆုံးသွားပြန်ပြန်နော်ဖြစ်နေတာဒီနောက်ကနောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါပဲဟတ်စကီတစီပြကြရတာဟုတ်တယ
်အတီးပြုတ်နိုင်တော့တစ်ဆုံးသူ၃ဦးရှိသွားပြီဖြစ်ပါတယ်ထိခတ်တန်ရသူလည်း9ယောက်ထက်မနည်းရှိနေပါတယ်ဖုံကြီးချောင်းအတွက်မှာလက်ထပ်ကြီးကြပြီးတဲ့နောက်နိုင်ဝတ်အကြလောက်မှာရဟရင်ပြက်ကြခဲ့တယ်ဆိုတာကိုလည်းသူကအခုလိုဆက်ပြောပါတယ
်နောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါဟတ်စကီတစီပြကြရတာဟုတ်တယ်တော့ပစ်ခတ်မှုတွေတော့ခုလက်ရှိချိန်ကြီးဒီစီဟတ်ကုန်းတော့ကြောတော့တာဒီတော်လေးကိုဆူရပစ်ခတ်မှုတွေပြင်းထန်နေဆဲမှာပ
ါလက်ရှိဆဲကြဖြစ်နေတဲ့တိုက်ပွဲကြောင့်မလို့ဒေသခံပြည်သူ9000လောက်ဟာနေရာဆွန့်ခွာထွက်ပြေးနေရတယ်လို့လည်းဒေသတွင်းကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်လက်ရှိဖြစ်နေတဲ့မိုးမောက်တိုက်ပွဲအခြေအနေကိုတပ်မတော်ဘက်ကစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
ကိုတညုံတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာကဘာတဝမ်းဖြစ်ပေါ်နေတဲ့ကိုဗစ်ကာယောဂါအကြောင်းကိုတင်ပြပေးသွားမှာပါအခုအရင်ဆုံးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါမယ်ချင်းပြည်နယ်ဟာခါမြို့မှာမေလ2ရက်နေ့ညပိုင်းကစစ်ကောင်စီတပ်ဖွဲ့လုံခြုံရေးဂိတ်ကိုဟာခါမြို့ဒေသခံပြည်သူကာကွယ်ရေးတပ်တွေကတွားရောက်တိုက်ခိုက်ခဲ့လို့အပြန်အလှန်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်ဖမ်းဆီးဆန္ဒပြသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုတာကိုတပ်ဖက်ကမလိုက်ရောတဲ့အတွက်အခုလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတင်းကျပ်တဲ့အခြေအနေကိုပြည်သူ့သတင်းတောက်နန်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ချင်းပြည်နယ်ဟာကားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိုင်းမောက်ဆန္ဒပြပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဟာကားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကစစ်ကောင်စီတပ်ဖွဲ့စစ်ဆေးရေးဂိတ်တစ်ခုကိုတနင်္ဂနွေညမှာပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ကဖမ်းဆီးထားသူတွေကိုမေလ2ရက်နေ့ညနေ4နာရီနောက်ဆုံးထားလွှတ်ပေးဖို့ပြည်သူတွေဘက်ကတောင်းဆိုခဲ့တာကိုစစ်တပ်ဘက်ကမလိုက်လို့တဲ့အတွက်တိုက်ခိုက်တာဖြစ်တယ်လို့ဟာကားပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ကစတာကတော့6နိုင်40 45လုံးမှာစဖြစ်တယ်နိုင်ရွက်တော်မပြည့်ဘူးကြာအဲ့ဒါနဲ့ဒီတပ်တကနောက်ဆုတ်သွားအရင်ဒီဖက်ကတော့၄ရက်5ရက်လောက်ကြာနေသွားတော့ကျွန်တော်တို့ဖက်မှာဘာအထိခိုက်မှုမှမရှိဘူး
ကျိုးဘုတ်ကိစ္စရဲ့ဟာကကင်းဆောင်တဲ့နေရာပေါ့အခါမြို့တွင်ထဲမှာပဲဟာကမြို့တွင်ပြကမှုမှာစစ်ကောင်စီတပ်ဘက်ကထိခိုက်မှုရှိတယ်လို့တိရခန့်တွင်ကာကွယ်ရေးတပ်ဘက်ကပြောဆိုပေမဲ့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူး VOA ကလည်းတိကျတိမပြုတ်နိုင်ပါဘူးသူတို့ဘက်ကခုလိုစမတိုက်ခင်မှာစစ်တပ်ကိုသူတို့တောင်းဆိုတာနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်ကျွန်တော်တို့ကတူတင်ပြီးတော့တတိတည်းပြည်ရယ် ကျွန်တော်တို့တောင်းဆိုချက်ဆက်တချက်တောင်းကျွန်တော်တို့ကလောက်ထားတယ်ကောနော်အဲ့ဒီထက်မှာပါပဲပါလဲဆိုတော့ဆိုင်းချိခံရတဲ့သူတွေအမြန်ဆုံးပြန်ဆုံးပေးဖို့ရည်ပြီးတော့ CDN ထောက်ရှားသူတွေကိုမချင်းချောက်ဖို့ရေနောက်ပြီးတော့ဒီအငင်းချမ်းဆော်ဆန္ဒပြတဲ့သူတွေအကုန်လုံးလက်လက်ဆန္ဒပြနိုင်ဖို့တကျွန်တော်တောင်းဆိုထားတာအဲ့မဲ့ဒီအခြေအနေစဉ်ဆက်ကနေကျွန်တော်တောင်းဆိုချက်တွေကို ချင်းမယူရဲခါကျတော့ကျွန်တော်တို့ကဒီလိုမျိုးလုပ်ရတာပေါ့နော်။ဟာကမျိုးမှာအခုလိုပြေခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်မြို့တွင်းလုံခြုံမှုတွေတင်းကျပ်လာတယ်လို့မြို့ခံတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးမှလည်းအဝင်ထွက်တော့နည်းနည်းတော့တင်းကျပ်တာပေါ့နော်။ဒီလက်သက်တန်းတော့ဟိုကလာတော့နည်းနည်းတင်းကျပ်လာတယ်ပေါ့နော်။ချင်းမြင့်နယ်ထဲမှာစစ်တပ်နဲ့အပြန်အလှန်ပြေခတ်မှုတွ ပြည်သူ့ကာကွယ်ရေးတပ်ဘက်ကပြောဆိုနေပေမဲ့စစ်ကောင်စီဘက်ကတော့နှစ်ဦးသေဆုံးတယ်လို့ပြောပါတယ်။မင်းသားမျိုးပြစ်ခတ်မှုပြီးစစ်ကောင်စီတပ်ဖက်ပြည်သူ့ကာကွယ်ရေးတပ်ဘက်ကခေါင်းဆောင်တွေမြို့မီမြို့ဖတွေနဲ့၃ရက်ကြာတွေ့ဆုံညှိနှိုင်းမှုရသဘောတူညီချက်ရရှိခဲ့တယ်လို့ကာကွယ်ရေးဖွဲ့ဝင်တို့ကပြောပါတယ
်။မင်းသားဆွေးနွေးမှုအရာအခုလက်ရှိချိန်ထိဒီတေယုံရဲ့ထွေးအုပ်ရဲ့တန်ယုံရဲ့တဆွဲထားတာပြန်ဆုပ်ပြီးရယ်ဆိုအပ်ကြုံးနေမှာဆွဲထားတဲ့ကျွန်တော်အုပ်စုကိုပြန်ဆုပ်ပြီးမြို့တွင်းမှာလက်နက်ကင်ဆောင်မင်းတို့တော့ဖို့နှစ်ဖက်အုပ်စုလုံးလက်နက်ကင်ဆောင်မတော်ဖို့ကြောတော့တော့ပုံမှန်လေးဖြစ်နေ
လက်ရှိမင်းသားမျိုးမှာအခြေအနေတည်ငြိမ်နေပြီလို့ဆိုပေမဲ့စစ်အာဏာရှင်ဆန့်ကျင်ရေးဇာနာထပ်ပြရင်ဘာတွေဆက်ဖြစ်မယ်ဆိုတာကိုတော့မပြောနိုင်သေးဘူးလို့သူကဆိုပါတယ်ချင်းပြည်နယ်မင်းတပ်နဲ့ဟာခါမြို့တွေမှာစစ်အာဏာရှင်ဆန့်ကျင်ရေးဇာနာပြတပေးမမှုပေါ်မှာလုံခြုံရေးတပ်ဖွဲ့ကလက်နက်တွေနဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ကင်ဆွဲခုခံတော်လှန်ခဲ့ကြတာပါအခုလိုအာဏာသိမ်းစစ်ကောင်စီရဲ့တပ်တွေကဇာနာပြပြည်သူတွေပေါ်မှာပြစ်ခတ်ဖိနှိပ်နေချိန်မှာပြည်တွင်းပြည်ပချင်းလူငယ်တွေစုပေါင်းပြီးတော့ဧပြီလ22ရက်နေ့မှာချင်းမျိုးရာဖွဲ့ချုပ်ချင်း National Organization နဲ့ချင်းမျိုးရာကာကွယ်ရေးဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ခင်ဗျာ
နိုင်ငံအိမ်ပြောပြပေးခဲ့တာပါခင်ဗျာ view american တန်ကနေတနေ့နေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့ covid ကာယရောဂါအကြောင်းကိုလည်းပြောပြကြည့်ပါမယ်အိန္ဒိယနိုင်ငံနဲ့ကမ္ဘာတခြားနေရာတွေမှာ covid 19ကာယရောဂါကူးစက်မှုတချိန်တိုးမြင့်မားလာနေချိန်မှာပဲ covid ရောဂါလိုင်းပြင်းထန်နေတဲ့နိုင်ငံတွေမှာ covid ကာကွယ်ဆေးကိုမူလ formula အတိုင်းထုတ်ဝေသွားနိုင်အောင်မူပိုင်ခွင့်မှတ်ပုံတင်ထားတဲ့စီကန်းတွေရှော့ချပေးအဆိုပြုချက်နဲ့ပတ်သက်လို့အမေရိကန်သမ္မတဘိုင်ဒန်ရဲ့အစိုးရအဖွဲ့ကပြူတာပြင်တာပုံစံနဲ့ရပ်တည်နေပါတယ်ဒီအကြောင်းအင်ပြူရောသတင်းတော့ပက်စီဝီရာကူးဆွာရရဲ့သတင်းပေးပို့ချက်ကိုမခွန်ညိုကပြောပြပေးမှာပါခင်ဗျာ
အိန္ဒိယနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းမြင့်မားဆိုးရွားနေပြီးနေ့စဉ်သေနှုန်း 3,600 ထက်ကိုတက်နေတဲ့အချိန်မှာကာကွယ်ဆေးထိုးဖို့စောင့်နေကြတဲ့လူရန်ကြီးဟာလည်းမျက်စိတဆုံးရှိနေတာပါဆေးရုံဝန်တန်ဂူပရစ်ဆန်ကလူနာတွေအတွက်အောက်ဆီဂျင်ပြတ်လတ်နေတဲ့အကြောင်းအခုလိုပြောပြပါတယ
် All over India all over Delhi to
India တနိုင်ငံလုံး Delhi တမြို့လုံးနောက်ပြီး Chandigarh Ludhiana Haridwar Jaipur နဲ့တခြားနီးနားကမြို့တွေအကုန်လုံးမှာအောက်ဆီဂျင်ရှိသေးလားဆိုတာကျွန်တော်တို့လိုက်ရှာနေကြပါတယ်
ကိုဗစ်ကာကွယ်ဆေးထုတ်တဲ့ဆေးကုမ္ပဏီကြီးတွေအနေနဲ့ကာကွယ်ဆေးမူပိုင်ခွင့်ကိုလျှော့ပေးပြီးအဲ့ဒီနီးနာတွေနဲ့တခြားတိုင်းပြည်တွေကပါဆေးထုတ်လုပ်ခွင့်ပေးဖို့ TRIPS လို့ခေါ်တဲ့အဆိုပြုချက်တရက်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO အိန္ဒိယနဲ့တောင်အာဖရိကနိုင်ငံတွေက2020အောက်တိုဘာလကတည်းကစတင်တောင်းဆိုခဲ့ကြတာပါဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ထောက်ခံပံ့ပိုးမှုမပါဘဲနဲ့တော့ဒီအဆိုပြုချက်အကောင့်ထဲပေါ်လာဖို့လမ်းစာကသိပ်အားမကောင်းလာပါဘူး။သမ္မတတွေစီးတဲ့ Air Force One လေယာဉ်ပေါ်ကတောက်ကြာနေသတင်းစာရှင်းလင်းပွဲမှာတော့အိမ်ဖြူတော်ပြောခွင့်ရဂျန်ဆာကီက
Our overall objective is to provide as much supply to the global
ကျမတို့ရဲ့ရည်မှန်ချက်အလုံးစုံကတစ်ကမ္ဘာလုံးကလူမှုအတိုင်းဝိုင်းစီကိုကာကွယ်ဆေးတွေပေးပို့နိုင်ဖို့နဲ့အဲ့ဒီအတွက်ကုန်ကြစိတ်သက်သက်တသားနဲ့လုံနိုင်ဖို့ပ
ါလက်ရှိသမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကတိုးတက်တဲ့အမြင်ရှိသူတွေအပါအဝင် ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ရေးတောင်းဆိုနေကြသူတွေနဲ့လူသားချင်းစာနာမှုကူညီပေးရေးအဖွဲ့တွေကတော့မူပိုင်ခွင့်ဖြည့်လျှော့ပေးရေးဟာကမ္ဘာတဝန်းကပ်ရောဂါတိုက်ဖျက်ရေးကိုအဆုံးဖြတ်ပေးနိုင်လိမ့်မယ်လို့ယူဆထားကြပါတယ
် That can empower government to address the
မူပိုင်ခွင့်ဖြည့်လျှော့ရေး TRIPS ဟာအစိုးရတွေအနေနဲ့ကာကွယ်ဆေးရှားပါမှုကိုဖြည့်ရှင်နိုင်ဖို့အရေးကြီးတဲ့လုပ်ငန်းစဉ်တစ်ရပ်ပါလို့နယ်စည်းမခြားဆရာဝန်များအဖွဲ့ကဒေါက်တာယူရန်ချင်းဟူကပြောပါတယ်။ဒါပေမဲ့လည်းဆေးမူပိုင်ခွင့်ကိုစွန့်လွှတ်ပေးတာတဲ့အခုလက်ရှိထုံနေတဲ့နှုံးကိုအချိန်ပုံမြင့်ပြီးတော့လှူဒါန်းတာကလိုအပ်နေတဲ့တိုင်းပြည်တွေကိုအမြန်ဆုံးကူနိုင်မဲ့နည်းလမ်းဖြစ်တယ်လို့ပြောနေကြတဲ့ဆေးကုမ္ပဏီကြီးတွေရဲ့ PR ကိုလည်းအစိုးရအဖွဲ့ကတစ်ဖက်မှရင်ဆိုင်နေရတာပါ။လူမှုရေးလှူဒန်းရရောသူဝင်ငွေနှိပ်ဒါမှမဟုတ်အလဲလက်ပဲဝင်ငွေရှိတဲ့တိုင်းပြည်တွေမှာကိုဗစ်ကာကွယ်ဆေးအခမဲ့ဖြန့်ချိနိုင်ရေးကုလသမဂ္ဂရဲ့အစီအစဉ် COVAX မှာနောက်ွယ်ကပံ့ပိုးကူညီပေးနေတဲ့ဘီလီယံနာတထေးကြီး Bill Gates ကလည်းပဲအခုလိုညာနာမူပိုင်ခွင့်ဖြည့်လျှော့ရေးတောင်းဆိုချက်ကိုတော့လက်မခံပါဘူး
very little sense and this is a mistake on his part and
ပြီးတော့သူလုံးပြော်ရီတက်မှာဒီမှားရတဲ့လိုရတစ်ခုလည်းဖြစ်ပါတယ်တခါတည်းရန်ကမ္ဘာကျန်းမာရေးလိုမျိုးကိစ္စနဲ့ပတ်သက်လို့ရှင်ကျွန်တော်တို့ကဒီဘီလီယံနာရီရဲ့အတန်ကိုနားထောင်သင့်မိမယ်အခုလိုကိစ္စမျိုးကြတော့မလိုက်နာသင့်တဲ့ကိစ္စပါ
ကမ္ဘာမှာကာကွယ်ဆေးရရှိမှုမမျှမတဖြစ်နေတာရှော့ချနိုင်ဖို့ထုတ်လုပ်မှုစွန့်ရည်သစ်တွေနဲ့ပုဂ္ဂလိကယင်းနှိမ့်မြှုပ်လှန့်မှုကဏ္ဍတွေမှာနည်းပညာတွေလွှဲပြောင်းပေးရေးနဲ့စီးပွားရေးလုပ်ငန်းတွေအချိန်မြင့်လာအောင်ဘယ်လိုလက်ပတ်ရမလဲဆိုတာကိုသဘောပေါက်နားလည်စေဖို့မျှဝေတာမျိုးကိုတော့တထေးကြီး Gates ကအားပေးပါတယ
်အိန္ဒိယမှာဆေးဥနေဆော့ဘုတ်ကဆေးဝါးရရှိမှုမညီမျှတာတွေကိုဖြည့်ရှင်းပေးနိုင်မဲ့နည်းလမ်းတစ်ခုဖြစ်ပြီးအားကုန်အချိန်မြင့်ပြီးလုပ်နေပါတယ်။ဒီနည်းအတိုင်းအစ္စရာဇနကာကိုလည်းထုတ်လုပ်ပေးနေပါပြီ။နောက်ထပ်နှမျိုးကိုလည်းဒီပုံစံနည်းအတိုင်းပဲထုတ်ပေးသွားမှာဖြစ်ပြီးဗန္ဒာရေးအကူအညီလည်းရရှိစေမှာပါ
။ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ရေးအစိုးပြုချက်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ဝင်နိုင်ငံ80ကျော်နိုင်ငံခေါင်းဆောင်ဟောင်60နဲ့နိုဘယ်ဆုရှင်100တို့ကလည်းထောက်ခံအားပေးနေကြတာပါ။ဒီအဆိုပြုချက်ကိုမေလ5ရက်နေ့မှာကျင်းပမယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့အထွေထွေညီလာခံမှလည်းအဓိကထားပြီးဆွေးနွေးသွားကြအောင်မှာဖြစ်ပါရဲ့ရှင်။ကျမခွာညိုပါ
။မခွာညိုတင်ပြပေးခဲ့တာပါခင်ဗျာ။ VOA မေကန်အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပြီမို့ပထမဆုံးစီးပွားရေးအစီအစဉ်နဲ့စကြပါမယ်။ကိုရိုနာကဘေးရောဂါဘေးသင့်မြန်မာနိုင်ငံမှာဆရာနာသိမှုထပ်ဖြစ်တာကြောင့်လာမယ့်နှစ်သစ်အစပိုင်းမှာနိုင်ငံဥယျာဉ်ရဲ့ထက်ဝက်ဆင်းရဲမွက်တည်ခဲ့တဲ့2015ခုနှစ်ကအခြေအနေမျိုးအထိဆုတ်ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲလာမယ့်လပိုင်းနေ့အတွင်းမြန်မာလူထုရဲ့3တန်းခွဲကျော်စားနပ်ရိက္ခာပြတ်လတ်သွားနိုင်တဲ့အရေးကြောင့်ရိက္ခာထောက်ပံ့နိုင်ရေးကုလသမဂ္ဂကပြင်ဆင်နေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိငိထက်ကတင်ပြပေးထားပါတယ်ခင်ဗျာ။
တော့မရဲဒီကအားအကုန်လုံးကဘာလို့ချွတ်ချွတ်တတနဲ့အားခက်ခဲလို့ရတဲ့အချိန်ကျတော့ညီမတို့ကကျတော့ဒီကိုယ့်ရဲ့ဈေးပေါ့ချွတ်ချွတ်တတသုံးရမယ်ဟာဆိုတော့ဈေးနှုန်းကိုပဲအရင်အဓိကစဉ်းစားပေါ့ဘယ်ဟာလေးကပူတတမလဲတတတတနဲ့ဘယ်ဟာလေးကပူလောက်လောက်ငငဖြစ်ရမလဲအဲ့ဒါပဲတွေးရတာပေါ့နော်
အရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထက်တွက်လာရပါပြီရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူးနေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေစဉ်ဈေးထွက်ဝဲလို့လွေကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေစဉ်စားရည်တောက်ရည်အတွေ့မဖြစ်မနေဈေးဝယ်ကြရပါတယ်ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါအလောက်ကန်ခွင့်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူးတနည်းရတဲ့ဝင်ငွေတနည်းစားရည်တောက်ရည်ဖြစ်ရှင်းရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မှတူရှင်းပြခဲ့ပါတယ်
အခုကအခြေခံလူတန်းစားမတော့အမျိုးကကွဲကြည့်တာ။ဟိုစိုက်ကန်းနေတဲ့လူလောက်ကတော့ဘာလို့ပြောအရေးစွန်ကြီးထွက်နေရင်တော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်။ဒီလူကြီးတန်မှုကောက်တဲ့လူတို့ဒီလိုမျိုးဟိုပန်းလေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေအတွက်ကြတော့အဆင်မပြေနိုင်ဘူးမှာ
။ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရယောကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ်
။
It's been a very difficult few months for many people. It's true that
ဒီကနေ့လပိုင်းတွေကတည်းကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါ့အပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများပြားရှိနေပါတယ်။လေပတ်တဲ့စက်ရုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလေပတ်နေတာပါ။စိတ်ကန်းကလည်းတိတ်ပြီးမလေပတ်တော့ပါဘူး။ဘန်စနစ်လည်းအပြည့်အဝမလေပတ်တော့ပါဘူး။ငွေထုတ်ရုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့ဆောင်းတိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှာရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတဲ့ရောက်မှုရိုက်ခတ်မှုရှိနေပါတယ
်ဆင်အနာတိန်းတာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်ဆန်းတဲ့ရိတ်ခါမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂဆန်းတဲ့ရိတ်ခါအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူး Marcus Prayo က
So this all added up to a situation of real concern and one where
ဒီအကြောင်းအရာလေးအလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေတစ်ရပ်ဖြစ်ပါတယ်။ဒါမဲ့6လအတွင်းလူပေါင်း 3.4 သန်းလောက်စားနပ်ရိက္ခာမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြင်းရှိပါတယ်။
မြန်မာနိုင်ငံတွင်ဗန်းစနစ်ကောင်းကောင်းမလဲပတ်နိုင်တော့တဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်
။ We've already moved to put in place a contingency stock of food which will
ဖြစ်လာနိုင်တဲ့အရေးပေါ်အခြေအနေအတွက်ကျွန်တော်တို့ကစားနပ်ရိက္ခာတိုးလောင်ရေးဆောင်ရွက်ထားပါတယ်။တကယ်လို့ဈေးကွက်မှာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဗန်းစနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိတ်ခါကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
် source the cash in hand to provide those transfers to people in need
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆင်အာနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နည်းပါးစင်ရင်မွဲတေတဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကသတိပေးထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေသရင်းဆိုင်ရာညွှန်ကြားရေးမှူးကဲနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprisingthat all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လေဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့ကမ္ဘာကပ်ဘေးယောဂါထံတင့်တဲ့အခြေအနေမှာနိုင်ငံရေးပြဿနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွေ့လာနေငယ်အတွင်းမှာဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်စင်းရဲမွဲတေခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတည်နေပါပြီလို့ပြောခဲ့တာပါဆီယနာသိမ့်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီသေးချေတန်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီယေနဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစီရင်ခံစာကသတိပေးပါတယ်ကမ္ဘာပံရဲ့အပီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2020ခုနှစ်အတွင်းစီးပွားကျမှု10ရာခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေချောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာသိမ်းမှုနောက်2လအတွင်းရေချောင်းကုန်သွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချဉ်းကပ်လာနေတာပြသနေတာဖြစ်တယ်လို့လဲ UNDP အစိုးရခန်းစာမှာသတိပေးထားတာဖြစ်ပါတယ်ရှင
်။မတင်ကြီးထိုက်တင်ဆက်ပေးခဲ့တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆီအာနာတိမ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကမ္ဘာတဝန်းမှာရှိကြတဲ့မြန်မာလူငယ်တွေစီစီလုံးလုံးနဲ့ဆီအာနာရှင်စနစ်ကိုဆန့်ကျင်နေကြပါတယ်။မြန်မာနိုင်ငံနဲ့အဝေးမှာနှစ်ပေါင်းများစွာတည်းကရောက်နေကြပြီမဲ့ဘာကြောင့်အခုလိုမြန်မာပြည်အရေးလုံနေကြသလဲဆိုတာကိုမဆုမြတ်မွန်ကနိုင်ငံဆောင်ကလူငယ်တွေကိုမေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့လောက်ရအပေါ်တက်တက်ကြွကြွစန့်ကျင်ကန့်ကွက်နေကြတဲ့နိုင်ငံတကာကသူတွေထဲမှာမြန်မာနိုင်ငံကနေနှစ်ပေါင်းအတော်ကြာတဲ့ကဆွန့်ခွာခဲ့သူတွေမြန်မာနိုင်ငံသားမဟုတ်တော့သူတွေလည်းအများအပြားပါဝင်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ဆက်နွယ်မှုမရှိတော့ပေမဲ့မြန်မာနိုင်ငံထဲမှာဖြစ်နေတာတွေကိုမြင်ရတဲ့အခါမှာကိုယ်နဲ့မဆိုင်သလိုနေလို့မရဘူးလို့ပြောကြတာတွေကတော့တူညီနေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာလုပ်တဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်နေတဲ့ကချင်တိုင်းရင်းသားလူငယ်အာဆင်စခုံကတော့သူကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့စစ်တပ်ရဲ့မတရားအနိုင်ကျင့်မှုတွေကိုပြန်ပြီးမြင်တွေ့တဲ့အခါမှာဒီအတိုင်းကြီးမနေနိုင်လို့ဆရာနာရှင်အဆုံးသက်ရေးတက်နိုင်သမျှလှုပ်ရှားနေတယ်လို့ VOA ကိုပြောပြပါဗျ။
ငြိမ်းရဆိုရှင်ဒီစတာတွေတူလို့ရှင်ကျွန်တော်ဘယ်လိုမျိုးပုံရှောင်အောင်မယ်ဘယ်လိုမျိုးပြေးရမယ်ပေါ့နော်သူတို့နဲ့လုံးဝထိတ်တိုင်မတင်ဖို့တို့ပေါ့နော်ဆိုတော့ဒီသူတို့ရအမြဲတမ်းကျွန်တော်တို့တူလို့ရှင်ကတတ်မဲ့ဖြစ်မယ်mainly ဆိုရှင်ပုံအောင်ဆိုးလေးပေါ့နော်သူတို့ကလုံခြုံမှုဆိုလုံးဝမရှိဘူးဒီတော့တောင်းရမှာဆိုလို့ရှင်ပေါ့နော်အမြဲတမ်းပြေးနေရတဲ့ပုံအောင်နေရရပေါ့နော်အခုကတော့ကျွန်တော်တို့ဒီအမေရိကန်မှာဆင်းနေကြော်ယူပါတော့။ဒီမှာဒီနာဒီကနိုင်ငံသားလည်းဖြစ်သွားပြီပေါ့နော်။ကျွန်တော်တို့ကဒီနိုင်ငံသားခံစားခွင့်ဆိုတဲ့ဟာတော်တော်များတယ်ဖြစ်ချင်တဲ့လူငယ်တွေဖြစ်ချင်မဲ့ဆန္ဒရှိတဲ့ဟာလေးအကုန်လုံးရှိတယ်။ဒါပေမဲ့ဒီဖေဖော်ဝါရီ3ရက်ကလေးကအမေရိကန်နိုင်ငံတိုင်းပြည်ကြီးကိုဒီရှစ်အာနာအာနာတင်းနေတဲ့ခါမှာဒီလူငယ်တွေသူတို့ရဲ့အနာဂတ်တွေသူတို့ရဲ့ရှေ့ဆက်မဲ့လမ်းတွေအကုန်လုံးကအစကတည်းကဒီကိုဗစ်ကြောင့်မနှောက်ချနေတဲ့ဟာကြီးကိုဒီရှစ်အာနာရှင်ကဆင်းအာနာပြတ်တဲ့ခါမှာလုံးဝစစ်တမ်းဘလုံးမမခံစားနိုင်ဘူးတော့ဒီလူတွေကိုဒီ life bullet နဲ့သူတို့ ammunition နဲ့ပြစ်တဲ့ခါမှာလူတွေတည်ရဲ့ခါမှာပုံတွေတွေ့ရဲ့ခါမှာကျွန်တော်စစ်တမ်းမခံစားနိုင်ဘူးကျွန်တော်လည်းစစ်တမ်းပြင်ကြည့်ခါမှာဒါကတော့လုံးဝမတမန်မှုအရင်လုံးကစိတ်တက်တယ်တထက်တယ်ဘလို့ကျွန်တော်လည်းဂျင်းထဲမှာတစ်ခါထိလေတယ်ကျွန်တော်ရဲ့စိတ်ထဲမှာစစ်တက်ကဩအရင်ကလေးကကျွန်တော်ဒီတိုင်းကြပြီပဲရဲ့စစ်တက်မဟုတ်သူရဲ့စိတ်ထဲမှာဒီမှာဒီမှာရှိရသူတို့ရဲ့လူတွေကိုယ်တိုင်ဝင်မှသူတို့အလောက်ထိရဲရဲဆက်ဆက်တက်ဖြက်ရဲတဲ့တတိယသူတို့ရဲ့ထဲမှာအမြင်သူတို့ရဲ့တွေးမှာအမြင်ရှိတယ်ဆိုတော့ကျွန်တော်တိလိုက်တယ်ကျွန်တော်ဒီတိုင်းရင်းသားမှတက်ဖြက်တာမဟုတ်တော့ဘူးကိုကသူကအဲ့လိုပြန်ပြောခါမှာကျွန်တော်ဘက်ကနေမှဘယ်လိုမျိုးဒီအဝေးရောက်လူတွေဘယ်လိုမျိုးလုံမလဲဆိုတော့ခါမှာကျွန်တော်တို့မီဒီယာကမ်ပိန်းဆင်မီလာရီကိုကျွန်တော်တို့ရရှိဒီတိုင်းရိုက်ပေါ့နော်စာရီပူတယ်မေရီနဲ့တိုင်းစာရီပူတယ်
သူလိုပဲအမေရိကန်မှာနေထိုင်ကြတဲ့လူငယ်တော်တော်များများကလည်းမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုသိရှိစိတ်ဝင်စားနေကြတယ်လို့သူကပြောပြပါတယ်
။ဒီအမေရိကန်မှာရောက်နေတဲ့လူငယ်တွေကမြန်မာစကားမပြောလူငယ်တွေရောမှအကုန်လုံးဒီအသက်ရှင်နေကနေအထက်ဆိုလို့ရှိရင်အကုန်လုံးကမြန်မာဖြစ်တတ်တယ်ရဲ့စိတ်တတ်တယ်မြန်မာဖြစ်တတ်တယ်ရဲ့အုပ်ချုပ်တဲ့ဟာတွေကဘယ်လောက်ထိမားနေလဲဆိုတာတွေအကုန်လုံးကသူတို့တွေကသိတယ်ကျွန်တော်ဘက်ကနေမှသူတို့တွေအမြင်နဲ့ပြောပြနေတယ်သူတို့တွေအမြင်နဲ့နားထောင်နေပြီလို့ရှိရင်အမြင်နဲ့ဒီဘာဝီကင်းမှာဆိုရှင်တို့ဘက်ကနေမှတက်တက်ကြွနေအမြင်နဲ့ဒီဆန္ဒပြရဲ့ပွဲမှာဆိုရှင်အမြင်နဲ့ပါဝင်နေ
နောက်ထပ် generation Z လူငယ်တအူးဖြစ်တဲ့ထိုင်ဝမ်မှာနေတဲ့မတ်စုဝေလင်းကလည်းသူနဲ့တက်တူရွယ်သူတွေအသက်ပေးပြီးတော့ဆရာနာရှင်ကိုစန့်ကျင်နေတာမြင်ရပြီးတဲ့နောက်မှာသူတက်နိုင်တာလုပ်မယ်ဆိုတဲ့စိတ်ဖြစ်လာတာလို့ပြောပါရယ
်ဆရာချင်းမိုင်းကတော့အဲ့ဘယ်လိုဖြစ်လို့ဒီ2021မှာဒီလိုမျိုးကြီးဟိုမယုံချင်စရာပေါ့နော်ဒီ2021ဒီလိုဒီလိုမျိုးဟိုတိုးတက်နေတဲ့ခေတ်ကြီးမှာတော့မှဒီလိုမျိုးအာဏာကြီးကိုရုပ်ရည်ကြီးတိမ်သွားပဲဆိုရဲဟာပေါ့နော်နောက်ပြီးတော့အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာနောက်ပိုင်းကျတော့အခုဒီဆန္ဒတွေထွက်ပြကြလို့ရတဲ့အချိန်မှာဆန္ဒတွေလူငယ်တွေထွက်ပြကြတယ်အဲ့ဒီမှာဒီဆရာအာဏာရှင်ပေါ့ဒီအာဏာရှင်တစုကအခုလူတွေကိုအဲ့လိုမျိုးမတရားနှိပ်စက်ပြီးတော့တပ်ဖြတ်တယ်ပေါ့နော်အဲ့တပ်ဖြတ်တဲ့အချိန်မှာညီမလေးတို့နဲ့အသက်ရွယ်သူတွေကတက်သူရွယ်သူတွေပေါ့နော်တောင်မှအရှိတန်းတက်ပြီးတော့အသက်တည်စည်းတာပေါ့နော်ဒါပေမဲ့ညီမလေးကအခုထိုင်ဝမ်မှာနေတယ်ဟိုလုံလုံချုံချုံရှိတယ်ဟိုကို့အိတ်တဲ့အချိန်မှာတောင်မှဟိုလိုမျိုးပေါ့နော်ကို့အိမ်မှာမနေဘဲနဲ့အဲ့လိုမျိုးပြေးနေရတဲ့လူတွေတို့မဟုတ်ဘဲနဲ့ဟိုစိတ်ချလက်ချအိတ်လို့ရတဲ့အချိန်ကြီးမှာတောင်မှဒီလိုမျိုးဒီအရေးပေါ့နော်ဒီအခုကကြတော့ဓမ္မနဲ့အာဓမ္မအရေးမှာတောင်မှဒီဓမ္မဘက်မှာမမမရက်တည်ပေးရမယ့်အချိန်ရောက်လာပြီပေါ့နော်အဲ့လိုမျိုးလေးတွေးမိရေပေါ့နော်အမှန်တော့ဒါကတော့နိုင်ငံရေးတော့မဟုတ်ဘူးပေါ့နော်ဒီလိုမျိုးဓမ္မနဲ့အာဓမ္မနဲ့ဖြစ်နေတဲ့ဥစ္စာမှာဒီလိုမျိုးဟိုအာဓမ္မဘက်မှာဒီလိုမျိုးငင်ခံပြီးတော့နေပဲနေပေါ့နော်ဒီလုံလုံချုံချုံရှိတဲ့နေရာမှာရှိတယ်အဲ့ဒါကိုဟိုကို support လုပ်နိုင်တဲ့နေရာထောက်ပံ့နိုင်တဲ့နေရာနေပဲထောက်ပံ့သွားမယ်ဆိုတဲ့ဟာလေးပေါ့
ကမ္ဘာတစ်လောကနိုင်ငံစုံမှာကမ္ဘာလုံးဆိုင်ရာຫນွေဦးတော်လှန်ရေးဆန္ဒပြပွဲတွေကိုသူကစတင်ဥဆောင်စီစဉ်ခဲ့တာဖြစ်ပါတယ
်ငါးလပိုင်းနေရနေမှာကမ္ဘာလုံးဆိုင်ရာမြန်မာຫນွေဦးတော်လှန်ရေးပေါ့ဒီဥစ္စာကိုကြတော့ဥဆောင်ပြီးတော့တခြားနိုင်ငံကဟိုညီကောင်မတွေနဲ့အခြေဆက်လုပ်တယ်ဘီရင်းဘီပါကညီကောင်မတွေများအကုန်လုံးဖိတ်ခေါ်ရဲပေါ့နော
်ဆေဟနာတိမ့်မှုကိုအကြမ်းဖက်အာနာဖီဆန်နေကြတဲ့ CDM လှုပ်ရှားနေသူဝန်ထမ်းတွေကိုကူညီနိုင်ဖို့အတွက်ရန်ပုံငွေချပေးနေတဲ့မတ်သက်ထားကလည်းမတရားမှုတွေကိုလက်မခံနိုင်လို့တတ်နိုင်တဲ့ဘက်ကလှုပ်ပေးနေတာပါတဲ့
ဗမာပြည်ကနေထွက်လာတာတတုံလင်းရေတွေကထွက်လာတာပေါ့နော် ဟိုနိုင်ငံသားအနေနဲ့လည်းမရှိတာကြားပြီးမှရယ်ဟိုနိုင်ငံသားအနေနဲ့ဆိုရင်ကမ္ဘာဩစတြေးလျနိုင်ငံသားနဲ့ဗြိတိန်နိုင်ငံသားနှစ်ခုရှိထားတဲ့လူတယောက်လေဒါပေမဲ့အခုကမ္ဘာပြည်မှာဖြစ်နေတဲ့ကိစ္စတွေကဒါလူတွေအားလုံးနဲ့ပတ်သက်တဲ့ဟိုနိုင်ငံထဲမှာနေတာမနေတာလည်းမဆိုင်ဘူးမှရယ်မတရားတာတွေအကုန်လုံးလုပ်နေတာကိုပြန်ပြီးတော့တွန်းလှန်အောင်ပါပဲပြင်းမဲ့တဲ့လူတွေကိုတတ်ဖြတ်ပြီးတော့နှိမ်နင်းနေတာဒီစစ်နော်အာနာရှင်ဘာမှလက်ခံစရာအကြောင်းမရှိဘူးအမသူတို့တွေဂုတ်သွေးစုံနေတာအားလုံးခံရတဲ့နှစ်ပေါင်းအများနေပြီမတရားမှုကိုတော်လန်တာအနေနဲ့တတ်နိုင်တဲ့ကြားတဲ့နေရာကနေကပြီးတော့အကုန်လုံးဝင်ပြီးတော့လှုပ်အောင်ပါမှာလူတိုင်းလှုပ်အောင်မဲ့ကိစ္စတကုန်လို့ပါ
တိုးတက်တဲ့နိုင်ငံတွေမှာခံစားရတဲ့အခွင့်အရေးမျိုးမြန်မာနိုင်ငံသားတွေခံစားစေခြင်းနဲ့လန်ဒန်မြို့သားကိုဖြိုးမောင်မောင်ကလည်းပြည်သူတွေအနာဂတ်အတွက်ဆက်အနာသိမ့်မှုကိုတတ်နိုင်တဲ့ဘက်ကဆန့်ကျင်နေပါတယ်
။ဟိုငိုရဲကနိုင်ငံရေးသမားလည်းမဟုတ်ဘူးကျောင်း activist လည်းမဟုတ်ဘူး။အဲ့ဒါတွေစိတ်ဝင်စားတဲ့လူလည်းမဟုတ်ဘူး။ကိုယ်စိတ်ထဲမှာရှိတာကိုမိသားစုထောက်ပံ့ဖို့ကိုမိသားစုအတွက်လှုပ်လှုပ်ဖို့ပဲရှိတာ။ပါစရာမှန်တိုင်းပြောရင်ကြောက်အောင်မရှိဘူး။ခုကကိုနေလို့ရတယ်ကျောင်းဒီမှာမြန်မာနိုင်ငံသားလည်းမဟုတ်တော့ဘူး။ဒီနိုင်ငံမှာလည်းအခြေကျပြီးနေထိုင်နေပြီမိသားစုလည်းဒီနိုင်ငံမှာရှိတယ်ကိုကျောင်းနာကက်အတွက်လည်းဖိုက်နေတာပေါ့ကျောင်းနာကက်လည်းရောက်မှာမရှိတော့ဘူးမြန်မာနိုင်ငံမှာအဲ့တော့ကျွန်တော်တို့ကအခုကဘာအတွက်လဲဆိုတော့ဒီမြန်မာနိုင်ငံအတွက်နိုင်ငံသားမှာအခုနေပြီးတော့နိုင်ငံသားမှာရတဲ့လူအခွင့်အရေးတွေမြန်မာနိုင်ငံမှာမရဘူးဆိုတာဆုံးရှုံးနေတာတွေကိုသိတယ်မတရားခံရတာတွေနောက်တော့တိုးတက်တဲ့နိုင်ငံမှာနေနေတော့ကိုယ့်နိုင်ငံတိုးတက်တာလည်းမြင်စေချင်တယ်မဟုတ်လားကိုယ့်နိုင်ငံကအခုတော့ရင်နေဟိုကျွန်တော်ရောက်ကစားတော့ဆိုမြန်မာနိုင်ငံဆိုရင်ဘူးမသိဟိုလူတွေကကြည့်လိုက်ရင်ဟိုပထမဦးဆုံးမြန်မာနိုင်ငံသားတရားကိုတွေ့ဘူးတဲ့အကြည့်နဲ့အကြည့်ခံခဲ့ရတာအထင်သေးခံခဲ့ရတာနိုင်ငံတကာမှာနော်ဘန်ဆောက်ဘန်ကောက်ဖွင့်ခြင်းမြန်မာပတ်စပို့ဖွင့်ဖို့လို့ဘန်ကောက်ဖွင့်လို့မရခဲ့တာတွေပါလေရှိခဲ့တယ်အဲ့တော့အဲ့လိုတောက်ချောက်ကြီးဖြစ်လာတော့ကျွန်တော်ကသိတယ်ဗျာမြန်မာနိုင်ငံသားတွေဘလောက်အနေခံရတယ်ကမ္ဘာပေါ်မှာမျက်နှာငယ်ရတယ်ဆိုတာဘာကြောင့်မျက်နှာငယ်နေရလဲဒီစစ်ဆိုးရလို့လို့ဒီလိုတွေဖြစ်အဲ့တော့ဒီဆိုးရကြီးကိုမရှိသေးချင်တော့တိုးတက်တဲ့လူပဲရှိသေးတယ်ချင်တယ်ကျွန်တော်ဒီနိုင်ငံမှာတိုးတက်နေတာကိုကြည့်ပြီးမြန်မာနိုင်ငံကိုတိုးတက်စေချင်တယ်အဲဒါကြောင့်ကျွန်တော်အခုဒီချိန်မှာအားတက်တယ်ရောပါဝင်ပြီးတော့ငွေအားလူအင်အားစိတ်ဟင်အားအကုန်လုံးရင်းနှီးပြီးတော့လိုက်လုပ်နေတာပေါ့
ပြည်ရဲမှာရှိမနေပေမဲ့ပြည်ပကနေတက်နိုင်တဲ့နေလန်နဲ့မြန်မာနိုင်ငံတွေကအခြေအနေတွေကိုလူမှုကွန်ရက်တွေပေါ်မှာတင်ပြနေတာပါအခုလိုမြန်မာနိုင်ငံနဲ့ဝေးတဲ့နိုင်ငံတွေမှာနေထိုင်နေကြပေမဲ့မြန်မာနိုင်ငံထဲမှာမတရားမှုတွေဖြစ်နေတာကိုဒီအတိုင်းကြည့်မနေနိုင်ကြတဲ့အတွက်တက်နိုင်တဲ့ဘက်ကနေဆရာနာရှင်ကိုစန့်ကျင်ပေးနေကြတာဖြစ်တဲ့ဆိုတဲ့သဘောထားတွေကတော့အားလုံးတူညီနေကြပါတယ်သူတို့အပြင်အခုလိုမျိုးကိုအားညံအားငွေအားနဲ့အာနာသိမ့်မှုကိုစန့်ကျင်နေကြသူတွေအများကြီးရှိနေကြပါတယ်ရှင်ကျွန်မအဆုမြတ်ပါပ
ါမဆုမြတ်မစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာဗီအမေရိကန်တန်ခါတင်းလင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့အတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3လကျော်တဲ့ရောက်လာချိန်မှာဆရာနာဆန့်ကျင်ရေးတပိတ်တွေနိုင်ငံအနှံ့နေစဉ်ပေါ်ပေါက်နေစေဖြစ်တယ်လို့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတွေလည်းအသက်ဆုံးရှုံးနေကြရပါတယ်ဒီကနေ့ရန်ကုန်မြို့တဝိုက်မှာလမ်းပေါ်ပေါ်ထွက်ကြွေးကြော်ဆန္ဒပြကြတာရှိသလိုအာဏာရှင်ဆန့်ကျင်ရေးစာရန်တွေလက်ကတာမျိုးလည်းလုပ်ကြပါတယ်ရန်ကုန်တဲ့မန္တလေးမြို့တို့မှာတံပုံးတီးလို့ဆိုပြီးစစ်ကောင်စီတွေကအိမ်တွေကိုလေးကွာတွေအုတ်ခဲကြိုးတွေနဲ့ပြည်အောင်မကဘဲကားမှန်တွေကိုလည်းရိုက်ခွဲခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်နေ့စဉ်ရက်ဆက်လမ်းမပေါ်ထွက်ချီတက်ဆန္ဒပြနေကြတဲ့မန္တလေးဒဝယ်မှာအပြင်နိုင်ငံအနှံ့ဒေသပေါင်းစုံမှာလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်နဲ့လူမဲ့တပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစာနာဇင်းသမား၈၀ကျော်ဖမ်းဆီးခံထားရပြီးထက်ဝက်ကျော်လောက်ကအခုထိထိန်းသိမ်းခံနေကြရတဲ့အကြောင်းဒီကနေ့ကပ္ပဇာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်မြန်မာနိုင်ငံအတွင်းကတန်တမာအဖွဲ့အစည်းကတန်တမာအဖွဲ့အစည်း၁၈ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပါတယ်ဖမ်းဆီးခံထားရတဲ့တရင်တောက်တွေမီဒီယာဝန်ထမ်းတွေကိုချက်ချင်းလုပေးဖို့တရင်အချက်အလက်နဲ့ဆက်သွယ်ရေးလွတ်လပ်ခွင့်ပြိုးထောင်ဖို့နဲ့အင်တာနက်ပြည်ပြင်တားဆီးမှုတွေကိုရပ်ဆိုင်ဖို့တန်တမာအဖွဲ့အစည်းတွေကတောင်းဆိုထားကြတာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့ပြည်ပင်ကတ်တမှုတွေကြားကစစ်တပ်ရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ပြီးကဘာတိအောင်ဖြန့်ဖြူးပေးနေတဲ့သတင်းတောက်တွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကလည်းချီးကျူးဂုဏ်ပြုလိုက်ပါတယ်ဒီကနေ့ကြောက်တဲ့ကဘာဆန်နေစဉ်လွတ်လပ်ခွင့်နေ့အထိမ်းအမှတ်အဖြစ်နဲ့အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာဒီနေ့လာနေအတွက်အစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မဆွမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နေကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးလူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has